ဒကာဒကမတွေလည်းဒီမှာအများသောအားဖြင့်တရားထုတ်ကြတဲ့လူတွေဆိုတာအရင်လည်းပဲတွေ့ဘူးလို့ပြောဘူးလို့မှတ်မိပါတယ်နော်အဲ့တော့တရားကိုအမြဲတမ်းအားထုတ်နေရမှာဒီလောက်ကပြီးသွားတယ်လို့မရှိဘူးနေ့တိုင်းအားထုတ်နေရမှာကိုယ့်ဘဝမှာဖြစ်နေတဲ့လောကဓာတ်တရားတွေအကုန်လုံးကိုတရားသတိနဲ့ကြည့်ပြီးတော့နေသွားရမှာနော်အဲ့တော့ဒီနေ့ပြောခြင်းတဲ့လောကဓာတ်တရားတစ်ခုလောကဓာတ်ဆိုတော့အကောင်းလဲလောကဓာတ်ပဲနော်အဆိုးလဲလောကဓာတ်ပဲများသောအားဖြင့်တော့အဆိုးကိုလောကဓာတ်လို့ပြောကြတာများတယ်အကောင်းနဲ့ကြုံတဲ့ခါကျတော့ငါမှလောကဓာတ်လေးနဲ့ကြုံနေရပါတယ်လို့မပြောကြဘူးမထင်ဘူးအကောင်းကလောကဓာတ်လို့နော်ဒါပေမဲ့ဒီနေ့ပြောခြင်းတဲ့လောကဓာတ်ကအဆိုးလောကဓာတ်ဖြစ်ပါတယ်နော်အဲ့တော့ဘဝမှာတွေ့နေကြုံနေရတာတွေကအဆိုးတွေတော်တော်များပါတယ်နော်အဲ့ဒါကိုသတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့သိပြီးတော့နေတတ်မယ်ဆိုရင်တော့အဲ့ဒီအဆိုးတွေရဲ့ဒဏ်ချက်ကိုခံရတာတက်တာပဲလို့နော်အဲ့တော့ဒီနေ့ပြောခြင်းတဲ့လောကဓာတ်ကလောကဓာတ်၈ပါးတည်းကရတော့အရတော့ဆိုတဲ့လောကဓာတ်တရားပါနော်အဲ့တော့အပေါင်းဖော်အချွေရန်ရှိခြင်းနဲ့အပေါင်းဖော်အချွေရန်မရှိခြင်းတဲ့နော်ဒီအကြောင်းအရာကိုလည်းအရင်လည်းပဲခဏခဏပြောဦးတယ်နောင်ခါမှအခုလည်းကြုံနေရပါပြီနော်နောင်တစ်ခေတ်မှလူတွေတွေ့တွေ့ကြုံရမယ့်ဒုက္ခတွေထဲမှာအကြီးဆုံးဒုက္ခကဘာဖြစ်မလဲဆိုတော့အပေါင်းဖော်မရှိခြင်းတဲ့နော်အချွေရမရှိခြင်းလူတွေကကြာလင်များလာနေတာလောကကြီးမှာနော်လူဦးရေများလာသလောက်လူတွေကပိုပြီးတော့အဖော်မဲ့တယ်လို့ဖြစ်လာတယ်အပျော်ပါးတွေလည်းပဲအခုခေတ်မှာအင်တာများလာတယ်အဲ့ဒီအပျော်ပါးတွေများလာသလောက်အဖော်လည်းပိုပြီးတော့မဲ့လာတယ်အဲ့လိုတွေ့ရတယ်နော်အနောက်နိုင်ငံမှာတော့ဒီလိုအခက်အခဲတွေကိုသူတို့တွေ့ကြုံနေကြတာတော်တော်လေးကြာနေပါပြီအဲ့ဒီအနောက်နိုင်ငံကပညာရှင်တချို့ကလည်းပဲဒီဒုက္ခဒီအခက်အခဲကိုဘယ်လိုဖြေရှင်းရမလဲဆိုတာသူတို့ကသူတို့နီးလန်းနေတော့ရှားပါတယ်နော်အထက်လျောက်လည်းသူတို့ပြောပြတဲ့နီးလန်းတွေဟာကောင်းလည်းကောင်းပါတယ်သို့တော့ပြည့်စုံတယ်လို့တော့မရှိဘူးနော်ဘယ်တော့မှမပြည့်စုံဘူးကောင်းပါတယ်သူတို့စီကလည်းနီးယူရမှာနော်အဲ့တော့ပုံပုံငငယ်တုံးကဖတ်ဘူးတယ်စာအုပ်လေးတစ်ခုတောက်ရှိတယ်စာအုပ်နာမည်က My Crowded Loneliness နော်တခါတုန်းကအဲ့ဒီအကြောင်းလေးနည်းနည်းတော့ပြောဘူးပါတယ်နော် My Crowded Lonelinessမိုင်လုံးလီးနက်လို့ပြောတာမဟုတ်ဘူးနော်အတိတ်ပဲမတူဘူးမိုင်လုံးလီးနက်ဆိုတော့ဆိုရင်အတိတ်ပဲကငါရဲ့အထီးကျန်ဘဝလို့ဒီလိုအတိတ်ပဲကောက်လို့ရတယ်နော်မိုင်ခရောက်ဒစ်လုံးလီးနက်ဆိုတာကျတော့အတိတ်ပဲဘယ်လိုကောက်မလဲလူတွေအများကြီးကြားထဲမှာနေရပြီးမှအထီးကျန်ဖြစ်နေတဲ့ဘဝလို့အတိတ်ပဲပေါက်တယ်အမတန်စဉ်းစားဖို့ကောင်းတယ်နော်လူမရှိလို့အထီးကျန်ဖြစ်တာမဟုတ်ဘူးနော်ကိုယ်နားမှာဘယ်သူမှမရှိလို့အထီးကျန်ဖြစ်တာမဟုတ်ဘူးကိုယ်နာမှာလူတွေအများကြီးရှိနေပေမဲ့လည်းပဲကိုကအထီးကျန်တကူတယ်အဖော်မဲ့ဖြစ်နေတတ်ပါတယ်เนาะအဲ့ဒါကိုတော်တော်လေးစဉ်းစားစေခြင်းတယ်ပြီးတော့အနောက်နိုင်ငံပညာရှင်များပြောတာကိုလည်းပဲထည့်စဉ်းစားစေခြင်းတယ်မြတ်စွာဘုရားဟောတဲ့တတိပဋ္ဌာန်ဤနဲ့လည်းပဲဒါကိုဘယ်လိုရင်ဆိုင်မလဲဘယ်လိုဖြေရှင်းမလဲဆိုတာကိုစဉ်းစားစေခြင်းတယ်လက်တွေ့နဲ့လုပ်ကြည့်စေခြင်းတယ်เนาะအဲ့တော့အပေါင်းဖော်မဲ့ခြင်းဆိုတာကိုအင်္ဂလိပ်လိုဘယ်လိုပြောမလဲအခုနပြောသလိုပဲเนาะ loneliness နော်အဖော်မရှိတာတော့ strange but true you can be lonely in a crowd နော်ခုနစကားအတိပဲတိုင်းပဲပြောလိုက်ရင်တော့ထူးဆန်းနေလို့ထင်ရမယ်နော်လူတွေအများကြီးကြားထဲမှာနေရပေမဲ့သင်ဟာအဖော်မဲ့တဲ့သူဖြစ်နေနိုင်တယ်တဲ့နော်အဲ့တော့ခေါင်းတင်းငင်းနေတဲ့တချို့လည်းစဉ်းစားနေကြတယ်နည်းနည်းတော့ကြုံဘူးကြမှာပါနော်ဘသူဖြစ်ဖြစ်အနေနဲ့အများအဖော်မဲ့တယ်လို့အထီးကျန်ဖြစ်နေတယ်လို့မျိုးဟာကျုံတွေ့ရတတ်ပါတယ်နော် You can be busy and caught up in a hurry pace တချို့လူတွေကအလုပ်တိတ်များတယ်အဲ့တော့ဘာမဆိုသူကခတ်တုတ်ခတ်တုတ်နဲ့မြန်မြန်ပဲသွားတယ်မြန်မြန်ပြောတယ်မြန်မြန်စားတယ်မြန်မြန်လှုပ်တယ်သူ့မှာသူ့အနာကိုရောက်လာတဲ့လူတယောက်ကိုအေးအေးဆေးဆေးအာရုံပြုဖို့အဲ့ဒီလူပြောတာကိုအေးအေးဆေးဆေးစဉ်းစားဖို့အဲ့ဒီလူကိုကိုယ်စိတ်ထဲကဘာပြောကျင်တယ်ဆိုတာစဉ်းစားပြီးတော့ပြန်ပြောဖို့ရအချိန်မရှိဘူးနော်အဲ့တော့အခုခေတ်ကအလုတ်ကအမြဲတမ်းများလာတဲ့ခေတ်ဖြစ်တယ်အပျော်ပါးကလည်းအမြဲတမ်းများတဲ့ခေတ်ဖြစ်တော့လူတွေမှာလူလူချင်းဆက်ဆံရေးမှာအချိန်ကရော့ရော့ရော့ရော့သွားနေတယ်နော်အနောက်နိုင်ငံမှာဆိုရင်မိဘနဲ့တာသမီစကားပြောကျင်ရင်တနေ့မှာမိနစ်20လောက်ပဲရှိတယ်နော်အချိန်တစ်ဖြည်းဖြည်းနည်းသွားတာနော် human contact ကတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနည်းသွားနေတယ်နော်အဲ့တော့အဖော်ဆိုတာဘယ်လိုဟာမျိုးအဖော်ခေါ်မလဲလို့ကိုယ်စိတ်ထဲမှာဘာတွေခံစားနေရတယ်ဆိုတာကိုသိတဲ့သူနော်ကိုယ့်ကိုကိုချင်းစာနိုင်တဲ့သူကိုယ့်ကိုနားလည်တဲ့သူ နားလေတယ်ဆိုတာလည်းပဲအကောင်းကူကအဆိုးကနားလေမှာနားလေတယ်လို့ခေါ်နေတယ်နော်ကိုယ့်ရဲ့အားနဲ့ချက်ဒီပါတွေပါအပါဝင်အကုန်လုံးကိုနားလေမှာပဲနားလေတယ်လို့ခေါ်နေတယ်နော်ကိုယ့်ကိုအပြစ်မတင်တဲ့သူမဝေးပါမရှုံချတဲ့သူအပြစ်မတင်တဲ့သူဆိုတဲ့အတိပဲကကိုယ့်ရဲ့ချွေးရင်ချက်ကိုစေနာမြတ်တန်နဲ့မထောက်ပြဘူးလို့မဆိုလို့ဘူးနော်အပြစ်မရှာတဲ့သူလို့ပြောရင်ပိုကောင်းမယ်နော်အပြစ်မရှိအပြစ ကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးကိုကိုကြီးက ကိုငါပြောရင်လည်းအတိပ္ပယ်အဲ့လိုမဟုတ်ပါဘူးလို့ပြန်ရှင်းပြရင်တော့မှတချို့ကအဲ့ဒါလည်းမကောက်ဘူးသူကောက်ချင်တဲ့အတိပ္ပယ်ပဲကောက်တယ်နော်အဲ့လိုအပြစ်ရှာတဲ့အတိပ္ပယ်မျိုးပေါ့အဲ့ဒါမျိုးကောက်တတ်တယ်ဆိုရင်အဲ့ဒီလူနှစ်ယောက်ကအဖော်မဖြစ်နိုင်ဘူးအဲ့လိုတိုင်ထဲမှာဒီလူပင်နေတော့လည်းပဲတရားကိုတရားအတိပ္ပယ်ကောက်တယ်လွဲနေမယ်နော်စကားကိုစွန့်အောင်နားမထောင်ဘူးကိုချ ဒါကိန်းတော့ပြီဘယ်တော့မှမဖြစ်နိုင်ဘူးနော်တိုးတော့တူးအောက်တစ်ဆင့်နှိပ်ပြီးတော့ပြောရမယ်ဆိုရင်နားလဲခြင်းစိတ်ရှိတယ်နားလဲဖို့ကြိုးစားတယ်အဲ့ဒါကအတတ်နေဆုံးလုပ်ရမယ့်ကိစ္စပဲနော်နားတော့နားတော့မလဲသေးဘူးတိုးတော့နားလဲခြင်းတယ်နားလဲဖို့လဲကြိုးစားနေပါတယ်ဆိုရင်ကိုပဲအမတန်တော်လှပြီအဲ့ဒါလောက်ရှိတယ်ဆိုရင်ဒီလိုညောက်ကပေါ်ဖြစ်လို့ရတယ် ยินดีมุชิเนี่ยแหละเออคณะกูยินที่ปรอทายนี่ไปแม้แล้วเว้ยสิทธิ์ชินเดียวกูเดียวน้ําเลยรู้สิยินเดียวกูเดียวไม่ติรู้เลยเปล่าเลยเนาะตู้ก็แลงาไม่ติง้าก็แลตู่ไม่ติดิไม่ติได้หลูเนี่ยก็พอผิดมะล่ะไม่ผิดไหนกูเนาะอะแล้วง้าโหติมางาเนี่ยพอผิดมั้ยเนาะง้าโหติมาสุดาง้าบลูคันซ้าเนี่ยแหละสุดากูบ่ติมาเนาะฟีลิ่งกูบ่แท้สันซ้ามากูเนี่ยดิอินเทลเล็กชั่วผิดแต่อตวยขออยู่ซะละกูติอยู่เนี่ยไม่อยากอ๋อ ဥပမာပညာရှင်တယောက်ကသူကဆိုပါတော့ဖစ်စစ်ပညာရှင်နောက်တယောက်ကမက်ဘယ်ညာရှင်ဆိုပါတော့သူတို့နှစ်ယောက်ကဘာသာရချင်းလဲနည်းနည်းတော့ဆက်ဆက်မှုရှိနေတော့တယောက်ကမက်အကြောင်းပြောမယ်တယောက်ကဖစ်စစ်အကြောင်းပြောမယ်ဒါပေမဲ့သူတို့နှစ်ယောက်အဖော်မဖြစ်ဘူးနော်ဘာဖြစ်လို့ဆိုတော့အဲ့ဒါကobjective ဖြစ်တဲ့နော်ကိုဘဝနဲ့ကိုခံစားခြင်းနဲ့တကယ်အပြည့်အဝဆက်ဆက်မှုမရှိသေးဘူးနော်တိုးတော်လည်းပဲ ဒါမဲ့အဲ့ဒါလောက်နဲ့မလုံလောက်ဘူးနော်သူ့မှာဝန်နေတဲ့ခါလဲရှိမယ်နော်ဘယ်သူဖြစ်ဖြစ်တခါလေဝန်နေတတ်တယ်ဒါမဲ့အဲ့ဒါကိုဟာနဲ့ဖုံးပြီးတော့နေတတ်တယ်ငါဝန်နေတာလူမသိစရာဘူးနော်လူသိသွားရင်ငါ့ကိုပြောညံ့တဲ့လူလို့ထင်တယ်အဲ့တော့ဟာနဲ့နေရတယ်လူတွေတန်တွေးတဲ့ခါမှာဝန်မနေတဲ့အမူအရာနဲ့ပျော်နေတဲ့အမူအရာမျိုးနဲ့ဟာလောက်ပြီးတော့နေတယ်ဟာလောက်ပြီးတော့နေရတ ကိုဟာကိုပဲပြန်ပြီးတော့ရှေ့ရတဲ့ကိစ္စမျိုးရှိရင်ရှိရင်လည်းရှိမယ်မအောင်မြင်ခဲ့တာတွေပါတယ်ရှိရင်ရှိမယ်နော်အဲ့လိုကိုယ်စိတ်ထဲမှာအားငယ်တာဆိုရင်ဒါကြောက်တာဝန်းနေတာဒါတွေကိုမသိတဲ့သူနားမလဲသူကိုချင်းမစာနေတဲ့လူအဲ့လိုလူနဲ့အဖော်ဖြစ်နေတယ်ဟုတ်အထူးသဖြင့်တိုင်နေတဲ့သူတွေနေတဲ့လူဆိုရင်ဒါပို့ပြီးတော့အရေးကြီးပါတယ်နော်
Detached from people. Uncomfortable in being alone. And painful in facing yourself. ဒါမျိုးတချို့တော့ခံစားဘူးမှာပါဒီဘုံဘုံနဲ့တိတဲ့လူတယောက်အကြောင်းအရင်နည်းနည်းပြောကြတယ်သူထပ်ပြောနေတာနော်အဲ့ဒါတော့အမေရိကန်မှာတွေ့ခဲ့တာပါအထူးသဖြင့်ဒီပြဿနာသူတို့နိုင်ငံမှာပိုဖြစ်နေတယ်အခုတော့ရန်ကုန်မှာလည်းပဲတဖြည်းဖြည်းနဲ့ပိုများလာတာကိုသတိထားမိတယ်နော်အဲ့ဒီဒကမကြီးတယောက်ပေါ့သူကဘုံဘုံတို့ကြောင်းကိုရောက်လာတယ်နော်သူ့ပထမမေးကြည့်တော့ဘာဖြစ်လို့ကြောင်းကိုလာတာလဲလို့မေး
သူပထမဆုံးပြောတဲ့အချက်ကအဲ့ဒါပဲအဲ့မပြောလို့ပါတဲ့အဲ့တော့ကျောင်းကိုလာလို့ရှိရင်ဘုန်းကြီးတွေကအဲ့ပြောတဲ့နီးမြန်ပေးမလားလို့ပါတဲ့နော်ရတော့ရပါတယ်စိတ်ကိုငြင်းချမ်းအောင်လုပ်တတ်လို့ရှိရင်အဲ့ပြောပါတယ်နော်အဲ့မပြောတဲ့သူကစိတ်မငြင်းချမ်းလို့ပါသူစိတ်တွေမှာတောကတွေများနေသူစိတ်ကလှုပ်ရှားမှုတိတ်များနေတယ် agitation တိတ်များနေတယ်နော်အတွေးတွေကိုသူရလို့မရဘူးအဲ့တော့အဲ့ချင်းတွေပဲမလဲပဲအဲ့လို့မပြောဘူးအဲ့တော့သူ့ကိုပြောပြရတယ်ရပါတယ်နော်စိတ်ကိုငြင်းချမ်းအောင်လုပ်လို့ရရင်အဲ့လိုလည်းရပါတယ်လို့အဲ့ဒါနဲ့ तू ဘဝအကြောင်းကိုနည်းနည်းမေးကြည့်တော့ तू အမူအရာပြောဆိုတာဆိုတာနည်းနည်း aggressive ဖြစ်တဲ့အမူအရာမျိုးနည်းနည်းကြမ်းတမ်းတဲ့အမူအရာမျိုးရှိနေတာကိုတွေ့ရတယ်မကျဉ်းတတ်မှုတွေတော်တော်များနေတာတွေ့ရတယ်ဒါနဲ့ तू ကိုပထမတော့သတိပဋ္ဌာန်တရားအခြေခံအထုတ်ဖို့ပေးလိုက်တယ်စဉ္ညာရှောင်းရင်းနဲ့ဘယ်လိုအထုတ်ရမလဲနော်ဒါလေးလည်းအရင်လည်းပြောဦးပါတယ်ထိုင်နေရင်းနဲ့ဘယ်လိုအထုတ်ရမလဲစားတောက်နေရင်းနဲ့ပဲဘယ်လိုအထုတ်ရမလဲဆိုတာ तू ပြောပြတယ်အခြေခံလေးပြီးတော့ဒီအပြင်မေတ္တာပွားပါလို့လည်းပဲသူ့ကိုမေတ္တာပွားနည်းလေးပါပြောပြလိုက်ပါတယ်နောက်တစ်နေ့ကျတော့သူတွေးဖို့ရအချိန်ပေးထားတဲ့အချိန်မှာသူရောက်လာတယ်ရောက်လာတော့သူ့အမေးကြည့်တယ်ဘယ်နဲ့တော့တရားထုတ်ရတာအဆင်ပြေရဲ့လားဆိုတော့ဇင်းညာလျှောက်ရတာတော့နည်းနည်းလေးသူမှတ်လို့ရပါတယ်တဲ့ထိုင်နေတဲ့အချိန်မှာတော့သူနည်းနည်းမှတ်ရတာခက်တယ်တဲ့နော်စိတ်ကတိတ်မငြိမ်တဲ့သူဆိုတော့ထိုင်နေတဲ့အချိန်မှာဘယ်ရောက်နေမှမသိဘူးစိတ်ကတိတ်ပြန်လွင့်တယ်နော်ပြီးတော့သူကြည့်ရတာနည်းနည်းလေးထိုင်းမိုင်းတဲ့အမူအရာလည်းရှိတယ်နောက်မှသိရတာဒီဒကမကြီးကမွေးရေးစေဝါလည်းနည်းနည်းဆွဲနေတယ်။အိတ်ဆေးတို့ဘာလို့လဲဆွဲနေတယ်။အဲ့လိုတွေ့ရတာပေါ့နော်။အဲမေတ္တာတော့သူပွားလို့မရဘူးတဲ့။နော်။ဒါနဲ့သူ့အမေးကြည့်တယ်။မေတ္တာပွားတာဘာခက်လို့တုံးလို့ကိုကိုကိုစမေတ္တာပွားဖို့ပဲလို့နော်။ကိုကိုကိုချမ်းသာခြင်းဇင်းနဲ့မဟုတ်ဘူးလားလို့ဆိုတော့သူဘာမှမပြောဘူးတိတ်နေတယ်နော်။နောက်တော့ဆက်မေးတဲ့ခါကျတော့ကို့အကြောင်းကိုမတွေးကြင်ဘူးတဲ့ကိုကိုကိုမိထားခြင်းတယ်။သူတယောက်ထဲနေလို့မရဘူးတယောက်ထဲနေလိုက်ရင်သူ့အကြောင်းသူပြန်တွေးမိရင် तू စိတ်ပြက်တယ်တဲ့နော်ကိုကိုကိုမချစ်ဘူးလားဆိုတော့ကိုကိုကိုမချစ်ဘူးတဲ့နော်ကိုကိုကိုချစ်လို့မရဘူးစမ်းသာကြည့်နော်ဒါနဲ့သူ့တစင့်ထက်ပြတော့တခါပြောပြတယ်အဲ့လိုဆိုရင်လို့မိဘတို့ဆရာသမားတို့ဘောလို့ဆိုတော့သူ့အဖေကငငယ်တုန်းကကလေးက तू နဲ့ကွဲကွာသွားတယ်တဲ့သူ့အဖေက alcoholics တဲ့နော်အရက်ဆွဲနေတဲ့သူအလုပ်လည်းကောင်းကောင်းမလုပ်မိသားစုကောင်းကောင်းမထောက်ပံ့ဘူးငငယ်တဲ့ကလည်းကွဲသွားတယ်နော်နောက်တော့သူ့ဖေကအဲ့ဒီအရက်ကျွန်းပြီးတော့အသေးကျွန်းပြီးတော့ဆုံးသွားတယ်နော်ငငယ်မှာပဲသူ့အမေကအဖေမရှိတဲ့နောက်မှာအလုပ်လုပ်ရတဲ့အတွက်ကြောင့်လည်းပဲသူတို့မောင်နှမတွေကိုဂရုမစိုက်နိုင်ဘူးတဲ့နော်အဲ့တော့သူဟာအဖေရဲ့မေတ္တာလည်းမရဘူးအမေမေတ္တာလည်းမရဘူးပြီးတော့အမေဟာဂရုစိုက်မယ်ဆိုစိုက်နိုင်ပါလျက်နဲ့လည်းပဲတခါတလေသူ့ဟာသူပြောသလိုတတ်တာသလိုပဲနေတယ်တဲ့အဲ့တော့ဒီကလေးတွေကငငလေးတွေကဟိုရောက်ဒီရောက်ဖြစ်သွားတယ်နော်သူတို့ဘဝကိုသူတို့အင်မတန်ခက်ခက်ခက်ခက်ကြမ်းကြမ်းတမ်းတမ်းယုံကံရနေသူ့ဟာသူကြောင်းနေပါလေနေပြီးတော့ဘွဲတော်ရလိုက်သေးတယ်နော်အဲ့တော့အမေကိုမချစ်ဘူးလားဆိုတော့အမေအတန်တောင်မကြားချင်ဘူးတဲ့အဲ့လောက်ထိအောင်ဆိုးတယ်နော်အမေကတယ်လီဖုန်းဆက်လို့ရှိရင်တဲ့တယ်လီဖုန်းကိုနားထောင်တဲ့ကောင်မှာအမေအတန်ဆိုတာနဲ့တမျိုးနဲ့ပြန်ချလိုက်တာတဲ့ဆက်မပြောဘူးတဲ့နော်ဆရာသမားတွေရောဆိုတော့ဆရာသမားတွေမှလည်းပဲသူချစ်တဲ့သူမရှိဘူးတဲ့တကယ်ကြီးမိတ်ဆွေတွေမှာဟောလို့မြည်ကြည့်တော့ဒါလည်းပဲတွေးလို့ကြုံလို့ဒါတယောက်နဲ့တယောက်ဆက်ဆံနေရတာပါတဲ့ဘာလို့မှတကယ်ချစ်တယ်ဆိုတာမရှိဘူးတနေ့ဒီဖုန်းလုံးလည်းတော်တော်စိတ်ညစ်သွားတယ်ဘလို့မှပြောလို့မရတော့သူ့ကိုတစ်ခုတက်ပြောလဲသူကမရဘူးနောက်တစ်ခုပြောလဲမရအောင်နောက်တစ်ခုပြောလဲမရအောင်ဘလို့မှမရအောင်နော်မရတဲ့ခါကျတော့နောက်ဆုံးတော့ဟိုပုံမှန်လင်းလင်းပြောမယ်နော်လို့လူဆိုတာကိုယ့်ကိုယ်အချစ်ဆုံးလို့ဘုရားဟောလဲရှိတယ်ကြားလဲကြားဘူးလေလို့နော်စာရိပုတ္တရာလဲစာရိပုတ္တရာမှာလဲဖတ်ဘူးတယ်လို့ကိုယ့်အကူလဲပဲဒီလိုပဲခံစားရတယ်လို့နော်အဲ့တော့ဒီလောက်တရားတွေများတဲ့လောကကြီးထဲမှာတယောက်ကိုမှမချစ်ဘူးဆိုတာကိုတော့လို့ဒီတစ်ခါကြားဘူးတာပထမဦးဆုံးပါပဲအပြစ်တင်တယ်လို့တော့မထင်ပါနဲ့နော်လို့တကယ်အံ့ဩလို့ပါအဲ့တော့ तू ကလဲစိတ်မကောင်းဘူးမို့လေနော် तू က तू စဉ်းစားနေပြီးတော့ तू ချစ်တာတူတော့ရှိတယ်ဘယ်သူတော့လို့မေးကြည့်တော့သူ့တငယ်ချင်းရဲ့ခွေးတဲ့သူ့ခွေးလည်းမဟုတ်ဘူးနော်သူ့ကိုယ်ပိုင်ခွေးလည်းမရှိဘူးကြောင်လည်းမရှိဘူးဘာမှမရှိဘူးသူသူနဲ့အတူတူအိမ်တိမ်မှာစက်တူငှားပြတော့နေတယ်နော်အဲ့ဒီငှားနေတဲ့အဖော်ရဲ့ခွေးလေးတကောင်တဲ့ခွေးနာမည်လည်း wolf တဲ့နော်အဲ့ဒီခွေးလေးတော့သူချစ်တယ်တဲ့ဒီခွေးနဲ့ကစားရရင် तू ပျော်တယ်တဲ့နော်အဲ့တော့တလောကလုံးမှာကိုယ့်ကိုယ်လည်းမချစ်ဘူးတခြားဘသူမှလည်းမချစ်ဘူးနော်ချစ်เสียဆိုလို့ဒီခွေးလေးတကောင်ပဲရှိတဲ့သူရဲ့သူရဲ့ loneliness ကိုစဉ်းစားကြည့်သမား။ तू ဘယ်လောက်အဖော်မဲနေပြီးအထီးကျန်တကူတည်းဖြစ်နေမလဲ။ဘယ်လောက်တနာစရာကောင်းမလဲလို့နော်။ဒါမှမဟုတ်သူတို့နဲ့ဖြတ်ပြောလိုက်ရင်အဲ့ဒီကမကြီးကတရားကိုတော်တော်စူးစမ်းထုတ်ပါလေ။နော်။ 5လလောက်6လလောက်သူကြိုးစားအထုတ်တဲ့နောက်မှာသူအရက်တွေမွေးရေးစေဝါးတွေအိတ်စီးတွေအကုန်ပြတ်သွားတယ်နော်သူငင်းငင်းချမ်းချမ်းအိတ်ပျော်လာတယ်သူ့စိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိလာတယ်နော်အဲ့တော့ကိုယ့်စိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိလာတဲ့အတွက်ကြောင့်ဘယ်လိုဖြစ်လာလဲဆိုတော့သူအမေအကြောင်းကိုပြန်တွေ့တဲ့အခါအမေကိုသူတနာလာတယ်နော်သူ့အမေကငငငယ်ရွယ်နဲ့ယောက်ျားနဲ့ကွဲသွားတယ်မုတ်ဆိုးမှဖြစ်သွားတယ်နော်သူတယောက်တည်းဒီကလေးတွေနဲ့သူ့ဘဝကိုသူယုံကံရတယ်နော်မခံနိုင်တော့လဲသူ့ဟာသူစိတ်ပြေရပြေကြောင်းလဲပဲတခြားနည်းနဲ့လည်းလုံမှာပေါ့ဒီကလေးတွေကိုသိခရီးမဆိုင်နိုင်ခဲ့ဘူးနော်အဲ့တော့အမေစိတ်ထဲမှာဘယ်လိုများခံစားခဲ့ရမလဲဆိုတော့တွေးပြီးတော့သူနည်းနည်းကိုချင်းစားပြီးတော့တနာသွားတယ်တဲ့အဲ့ဒီနောက်မှာအမေကတယ်လီဖုန်းဆက်ရင်သူအေးအေးဆေးဆေးစကားပြန်ပြောတယ်နောက်တော့အဲ့ဒီအမေနဲ့လည်းအတွေ့ခံတယ်အရင်တော့ဆိုလုံးဝအတွေ့မခံဘူးဘလောက်ထိအောင်ဆိုးလဲဆိုရင်သူ့အမေကသူ့စီလာချင်းတာနော်အမေကြီးခင်ဗျာအသက်ကြီးသွားတော့သမီးကိုနည်းနည်းပိုချစ်တက်လာတယ်ဆိုပါတော့နော်ငငယ်တုန်းကတော့သူလည်းငယ်ရွယ်တုန်းသူ့လောကဒါနဲ့သူ့ဒုက္ခနဲ့သူဆိုတော့သမီးတွေကိုလည်းသူတိတ်ခီးမဆိုင်နိုင်ခဲ့ဘူးနော်ကြီးလာတဲ့ခါကျတော့ဒီသမီးကိုသူပိုချစ်လာတယ်သမီးနဲ့တွေ့ခြင်းနဲ့သမီးနဲ့နေခြင်းနဲ့ဒါပေမဲ့သမီးကလုံးဝလည်းမခံဘူးဘလောက်ထိအောင်ပြောလဲဆိုတော့အမေလာခဲ့ရင်တဲ့ဘေးဘရစ်ဘောနဲ့ခုံချပြီးတော့ကိုယ့်ကိုသိလိုက်မယ်မလာနဲ့နော်သူ့အမေကသူ့စီလာရင်သူ့ကိုသူတတ်တည်ပြလိုက်ပါအဲ့ဒါလောက်ထီအောင်သူ့ရဲ့ခံစားချက်ကနော်နာကြီးနေတာပြင်းထန်တယ်နော်အခုတော့အဲ့ဒီအမေကိုသူတနာလာတယ်အဲ့တော့သူ့အမေနဲ့စကားပြောလို့အဆင်ပြေတဲ့ခါကျတော့တွေးဖို့သူတို့ဟိုအချင်းချက်လုပ်တယ်တွေးဆိုဒီနေ့ချက်ချင်းတွေးလို့မရအောင်နော်သူ့မှာမောင်တယောက်လည်းရှိတာအောင်အဲ့ဒါလည်းသူ့အမေကြီးတယ်အဲ့ဒီမောင်ဘယ်မှာနေလဲဆိုတော့ဝါရှင်တန်မှာနေတယ်တဲ့သူဘာလုပ်နေလဲဆိုတော့မသိဘူးတဲ့အဲ့ဒါစာမရေးဘူးလားဆိုမရေးဘူးတဲ့တနေ့မှတစ်ခါတော့ခရစ်မတ်သူဘာလို့ကြိုက်ရင်တော့တွေ့တတ်တယ်တဲ့ဘာလို့နေတယ်ဘယ်မှာနေတယ်ဆိုတာ तू မသိဘူးဘလောက်ကင်းကွာလဲဆိုတာကြည့်ဖို့ရနော်အဲ့ဒါလို့သူတို့အနောက်နိုင်ငံရဲ့ lifestyle ကဒီလိုဖြစ်လာတယ်နော်အခုဗမာပြည်မှာလည်းပဲနည်းနည်းနည်းအဲ့လိုဖြစ်လာနေတာကိုတွေ့ရတယ်နောက်မှတဖြည်းဖြည်းဖြည့်ပြီးတော့ပြည်စုံအောင်ပြောချင်ပါတယ်ဒီကိစ္စကိုပေါ့ပေါ့တန်တန်သဘောမထားဘူးလေးလေးနဲ့စဉ်းစားဖို့ရနော်အဲ့တော့အခုနောက်လို့သူစိတ်ထဲမှာတရားထုတ်လို့နည်းနည်းငြင်းချမ်းမှုရှိလာတဲ့ခါကျတော့သူတနာတက်လာတယ်သူချစ်တက်လာတယ်သူကိုချင်းစာတက်လာတယ်เนาะအဲ့တော့သူ့စိတ်ထဲမှာအဲ့လိုဖြစ်တဲ့နဲ့ကိုပဲသူ့ရဲ့ loneliness ကတက်တာလာတယ်เนาะသူ့တငယ်ချင်းတွေသူပိုချစ်လာတယ်သူ့တငယ်ချင်းတွေထဲမှာလည်းတော်တော်များများမွေးရေးဆွေးပါဆွေးရတယ်เนาะအဲ့တော့အဲ့ဒီတငယ်ချင်းတွေမွေးရေးဆွေးပါတော့အရက်တို့ပြတ်အောင်လဲသူစူးစမ်းတယ်လှုပ်ပေးတယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီအမေနဲ့မောင်နဲ့သူနဲ့တနေရာမှာစုံမိကြတယ်တဖြည်းဖြည်းတော့ပို့ပြတော့တယောက်ကိုတယောက်ဟိုနားလေလာတယ်ခွန့်လွတ်နိုင်လာတယ်ယဉ်နီးလာတယ်เนาะဒီလိုနဲ့ပဲ loneliness ကတက်တက်လာတယ်။အဲ့တော့ပြောချင်တာကတချို့လူတွေကကိုယ့်ကိုယ်ကိုတောင်းမှမချစ်ဘူးတဲ့။အဲ့ဒါတကယ်ရှိပါလေ။နော်။ကိုယ့်အကြောင်းကိုမေ့ထားခြင်းတဲ့လူတွေ။ You may even hate yourself. ကိုယ့်ကိုယ်ကိုမုန်းတဲ့လူတောင်ရှိတယ်တဲ့။ဘာဖြစ်လို့လဲဆိုတော့စဉ်းစားဖို့ရနော်။များသောအားဖြင့်ကိုယ့်ကိုယ်ကိုမုန်းတယ်ဆိုတာကကိုယ့်ဘဝကိုကိုယ်မကျေနပ်တာပဲ။ကိုယ့်ကိုယ်တိုင်ကမသိတော့တာတွေမှားနေတာတွေလှုပ်ထားတဲ့လူဟာကိုယ့်ကိုယ်ကိုပို့ပြီးတော့မကျေနပ်မှုဖြစ်တယ်။ကိုကိုကိုမချစ်ဘူးသူတစ်ပါးကိုလည်းမချစ်ရင်လည်းပဲဒီလိုပဲဖြစ်တတ်တာပဲเนาะအဲ့တော့ you may even hate yourself and find you are poor company เนาะ poor company ဆိုတာကသူတစ်ပါးနဲ့တွေ့ရတဲ့ကံမှာကိုကသူ့အတွက်အဖော်ကောင်းမဖြစ်ဘူးမိတ်ဆွေမဖြစ်ဘူးเนาะတချို့လူတွေကအဲ့လိုပဲသူတစ်ပါးကိုရင်းနှီးနှီးပွတ်ပွတ်လင်းလင်းမပြောဆိုတတ်ဘူးမဆက်ဆံတတ်ဘူးမဆက်ဆံခြင်းဘူးเนาะမယုံကြည်ဘူးစိတ်မချဘူးအဲ့လိုလည်းဖြစ်တတ်တယ်အဲ့လိုဖြစ်တဲ့လူတချို့ဒီရန်ကုန်မှာရှိလို့သူတို့ရဲ့ဘဝကိုတည်ချလိုက်လာကြည့်တဲ့အခါမှာသူတို့ကိုကြည့်ပဲအပြစ်တင်လို့တော့မရတာတွေ့ရတယ်နော်ဥပမာကလေးတယောက်ဆိုရင်ငငယ်လေးတဲ့ကသူကညီကုံမနှမလည်းနဲတယ်မိဘကလည်းအမှုတန်းဆိုတော့သူ့အဖေကဟိုးပြောင်းဒီပြောင်းခဏခဏပြောင်းရတယ်တော်ကြရင်သူ့အဖေကပြောင်းသွားပြီတော်ကြသူ့အမေကလိုက်သွားတယ်သူကဒီမှာအတော်တို့ဘာလို့စသည်ဖြစ်ပေါ်တယ်အဲ့လိုဆွေမျိုးတွေနဲ့ပဲကြံရင်ကြီးခဲ့တာများတယ်နော်အဲ့ဒီအတော်တယောက်ကလည်းပဲသားသမီးတယောက်မှမရှိဘူးတော်သူ့မှာကစားပေါ်မရှိဘူးတရားအုပ်ထဲပဲနေရတာမများတယ်နော်အယုတ်ကလေးနဲ့ပဲကစားရတယ်နောက်ဒီလိုနဲ့ပဲသူ့မိဘတွေနောက်ကိုပြန်လိုက်သွားတဲ့ခါလည်းရှိတယ်လိုက်သွားပြီမဲ့လည်းပဲမိဘနဲ့တိတ်မရင်နှီးဘူးကြီးလာလေးထီအောင်အထစ်အရွယ်ထီအောင်ဘသူ့နဲ့မှမရင်နှီးဘူးအခုအတက်တော်ကြီးနေပြီသူ့မှာတငယ်ချင်းတရားအုပ်မှမရှိဘူးဒါတွေမကဘူး तू ကဘသူ့ကိုဖြစ်ဖြစ်အပြစ်သိမ့်မြင်တတ်တယ်အကောင်းပြောလို့မရှိဘူးအဲ့ဒါသူ့အမေကြီးတော့လည်းတရားလို့ပြောလဲဆိုတော့အဲ့ဒါအတော်စီကရတာပါသူ့အတော်ဟာဘသူ့ကိုမှအကောင်းမမြင်တတ်ဘူးဘသူ့မှမယုံဘူးတဲ့လူများအကြောင်းပြောလိုက်ရင်အမြဲတမ်းအဲ့ဒီလူမကောင်းကြောင်းပဲပြောလို့ရှိတယ်ကူးဆက်တာကြည့်နော်သဘောထားတွေကူးဆက်တာနော်အဲ့တော့ခလေးငငယ်လေးတွေကိုအများကိုချစ်တတ်အောင်ခင်တတ်အောင်သင်ပေးရမယ်ငငယ်လေးတွေကနော်ဥပမာခလေးအရွယ်သူချင်းချင်းဆိုရင်ကစားရမယ် ကစားစရာတွေကိုမျှပြတော့ကစားမယ်စားစရာရှိရင်မျှပြတော့စားမယ်တခါတည်းလည်းကလေးဆိုတာရံဖြစ်မှာပဲနော်ရံဖြစ်ရင်ဖြစ်ပါစေကစားမရှိဘူးလူကြီးကပြန်ပြတော့တဲ့အောင်ဆွေးနွေးပြရမယ်ညှိပြရမယ်နော်တချို့လူကြီးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ဟိုဘက်ခြံကလေးနဲ့မကစားနဲ့အဲ့ဒီကလေးတွေကဆိုးတယ်မိုက်တယ်နော်မကောင်းဘူးရံလောက်တတ်တယ်ရိုက်မယ်ကိုယ့်အကူအိမ်မတယောက်တည်းကစားဒီလိုပြောလို့ရှိတယ်နော်အဲ့ဒါဟာအကောင်းမဟုတ်ဘူးကြီးလာတဲ့ခါကျတော့လူတွေမပေါင်းတတ်တော့ဘူးလူတွေမယုံတော့ဘူးလူတွေနဲ့လူတွေနဲ့ပတ်သက်ပြီးတော့ကြုံတွေ့ရတဲ့အဆင်မပြေမှုတွေကိုတီးမခံနိုင်ဘူးခွင့်မလွတ်နိုင်ဘူးအဲ့လိုဖြစ်သွားတာနော်နောက်ဆုံးကျတော့ဒီကလေးကဘယ်လောက်ထိအောင်ဖြစ်လဲဆိုတော့သူ့အမေအဖေကိုလည်းသူဘယ်တော့မှအကောင်းမမြင်တော့ဘူးဘယ်သူ့ကိုမှအကောင်းမမြင်ဘူးနေရှိတဲ့၍လူတွေကိုမကြည်နပ်တဲ့အကြောင်းပဲသူပြောနေတာပဲအဲ့တော့သူ့အနာကသူလင်ကျင်ပါ့မလဲနော်အဲ့တော့ဆိုပါတော့အခုလည်းတီးတဲ့လူတခြားတွေမှာနော်ဒီလူတယောက်နဲ့ဒီလူတယောက်လူသုံးယောက်ရှိတယ်နော်ဒီနှစ်ယောက်တွေ့တဲ့အခါမှာဟိုတယောက်အကြောင်းမကောင်းပြောတယ်သူတို့အတိတ်ဘယ်ကဘာလို့ဆိုတော့ဟိုလူကငါမခင်ဘူးနင့်ကတော့ငါခင်တယ်ဆိုတဲ့အတိတ်ဘယ်မျိုးပြောချင်နေတာနော်နင့်ကတော့ငါခင်တယ်ဆိုတာကိုပြောဖို့အရေးကိုဟိုလူကိုမုန်းတယ်ဆိုတာကိုပြောရတော့ဖြစ်တတ်တယ်နော်တခါဒီလူကဟိုတယောက်နဲ့တွေ့တွေ့ရင်နောက်တယောက်မကောင်းကြအောင်သူကပြောတယ်နော် तू ကဘလို့ဘယ်ဝါသဘောဆိုးတယ်ပုတ်တယ်အကျင့်မကောင်းဘူးအခွင့်အရေးယူတတ်တယ်တင်စည်းတယ်မာနကြီးတယ်เสียหลุดขึ้นเลยสัตว์ดิဖြင့်အမျိုးမျိုးပြောတာပေါ့နော်အဲ့လိုလှဲ့ပြီးတော့ဘသူနဲ့တွေ့တွေ့နောက်တရားမကောင်းချောင်းပြောတယ်အဲ့ဒီလူသုံးယောက်ကတအိမ်ထဲမှာနေတယ်ဘယ်လိုနေကြမှန်းထင်လို့တယောက်ကိုတယောက်လုံးဝမခင်မနေလို့လည်းမဖြစ်လို့နေကြရတာနော်သူတို့ကြည့်ရတာတိတ်အဖော်မဲ့တာပဲနေတာတော့တအိမ်ထဲမှာသုံးယောက်လုံးနေတယ်ဘယ်မှလည်းမတော်ဘူးတနေ့ကွန်းဒီအိမ်မှာပဲနေတာပဲနော်အဲ့တော့သူတို့ဘာအကြောင်းမကောင်းပြောတဲ့သူကကြားလို့ရှိရင်ကိုယ့်စိတ်တက်ကကသူများကိုမကောင်းပြောထားမိတဲ့အတွက်ကြောင့်သူနဲ့တွေ့ရတဲ့ခါမှာရိုးရိုးသားသားလှဲ့လှဲ့လှဲ့လှဲ့ပြောလို့မရတော့ဘူး။သူ့အကြောင်းငါမကောင်းပြောထားတယ်။အခုသူ့နဲ့တွေ့တဲ့ခါမှာဟန်လို့ရတော့ပါနော်။အဲ့တော့ကိုယ့်ဟာကိုပြန်စဉ်းစားကြည့်။လူတယောက်အကြောင်းကိုမကောင်းပြောမိရင်အဲ့ဒီလူနဲ့တွေ့တဲ့ခါမှာသူ့ကိုရိုးရိုးသားသားလှဲ့လှဲ့လှဲ့လှဲ့ချစ်လို့ခင်လို့မရတော့ဘူး။ဟန်လို့ရပြီ။ဟန်လို့ရရင်အဖော်မဖြစ်တော့ဘူး။နော်။လှဲ့လှဲ့မှုမရှိဘူး၊ကျင့်တတ်မှုမရှိဘူး။တချို့ကြတော့လည်းပဲမိမိရဲ့အလုတ်ကင်တဘာဝကိုကတယောက်ထဲလောက်ရတဲ့အလိုမျိုးရှိတယ်ဝိဝိလလန်မှာတချို့တိတ်ပံပညာရှင်ကြီးတွေဆိုရင်အဲ့လို watch tower တို့ဘာလို့တခုခုမှာ observation tower တို့ဘာလို့မှာနေပြီးတော့ဒီဂျိုတွေနက်ခတ်တရားတွေဘာတွေတွားတယ်တွားနေလာနေတော့ဒါကိုသူတို့ကတနေ့လုံးတညလုံးစောင့်ကြည့်ရတယ်နော်အဲ့ဒီ California မှာတောင်ကုန်းတခုပေါ်မှာအဲ့လိုနက်ခတ်မျိုးစင်ကြီးတခုရှိတယ်တွားကြည့်ခဲ့ဘူးတယ်ဘဟုသဖြင့်နော်အဲ့ဒီနက်ခတ်မျိုးစင်ကြီးမှာနေရတဲ့လူတွေဟာအဖော်သိမ့်မရှိဘူးအထူးသဖြင့်ညဘက်ကျရင်တယောက်တည်းဖြစ်နေတာတို့တော့ तू ကသူ့အလုပ်ကိုတော့ तू စိတ်ဝင်စားနေတယ်အဲ့တော့ကိုယ့်အလုပ်ကိုကိုယ်စိတ်ဝင်စားနေရင်တော့အဖော်မရှိလို့အားငယ်တဲ့သဘောကတော့တက်တာမှုရပါတယ်နော် You can feel lonely from lack of contact with others နော်အဲ့ဒါကဘုနာလို့ပြောတာနော် तू တပားနဲ့ထိတွေ့ခွင့်ကိုမရလို့အဖော်မဲ့တယ်လို့ဖြစ်နေတတ်တယ် Being in a position of leadership for example can be a lonely experience ကိုကအကြီးအကဲခေါင်းဆောင်နေရာမှာနေရတဲ့ခါမှာနော်ကိုရဲ့သဘောထားကလည်းပဲအောက်ကငယ်သားတွေနဲ့ရင်းနှီးနှီးမပြောဘူးမပြောချင်ဘူးနော်ရင်းနှီးနှီးပြောလိုက်ရင်ရင်းနှီးမှုကိုခွင့်ကောင်းယူပြီးတော့မယုံမသိမှမလေးစားမှနော်အယုဒီတန်သွားမှကြောက်တယ်ဟိုအင်္ဂလိပ်စကားပုံတစ်ခုရှိတယ် familiarity breeds contempt ကြောက်မှာပါနော် familiarity breeds contempt ရင်းနှီးလို့ရှိရင်လေးစားမှုမရှိတော့ဘူးနော် contempt ဆိုတော့ဘာသာပြန်ရနေတော့ခက်နေတာဟိုအထင်သေးတယ်လို့ပါလို့အတိတ်ဘယ်မျိုးလဲပေါက်ချင်ပေါက်မှာနော်အဲ့တော့တိတ်ရင်းနှီးသွားရင်လေးစားမှုမရှိဘူးဆိုတော့အဲ့လိုအယူဆရှိတယ်နော်အဲ့တော့ဒါဟာယာဒူးကြီးတဲ့လူတွေမှာအများကြီးဖြစ်တတ်ပါတယ်အများအားအမိတ်နဲ့ဩဇာနဲ့ပဲပြောချင်တယ်တစ်ဖက်ကလူပြန်ပြောတာကိုလက်မခံဘူးပြန်မပြောနဲ့ငါပြောတဲ့အတိုင်းပဲလို့ဆိုတော့အောက်ကငယ်သားကကြောက်တဲ့အတွက်ကြောင့်ပြန်မပြောရတော့ပြန်မဆွေးနွေးရတော့ရင်းနှီးမှုလှိုက်လှဲမှုဘာမှမရှိတော့ဘူးအဲ့လိုဆိုရင်အထက်ကလူကြီးကလုံးနေဖြစ်သွားတာတချို့တကာကြီးတွေတွေ့ဘူးတယ်နော်သူ့ရဲ့ပင်ကိုယ်စရိုက်ကိုကတီတီကြီးနေတတ်တယ်စကားအမှန်တန်နဲတယ်သားသမီးတွေနဲ့လည်းပဲတရင်နေနေပုံမလင်းပြောလို့ဆိုလို့မရှိဘူးဟိုတနေ့ကပဲအဲ့ဒီမိသားစုသူတို့ခံစားချက်ကိုနည်းနည်းပြောပြလို့နားထောင်ခဲ့ရသေးတယ်နော်အဲ့တော့ကလေးက၄ယောက်လား၅ယောက်လားရှိတယ်အဲ့ဒီမှာအလုပ်ကိစ္စတစ်ခုရှိလို့ပုံစံဆောင်ရွက်တစ်ခုမှာသူတို့ ဖြည့်နေရတယ်နော်ပုံစံအွက်တွေကိုဖြည့်ရတယ်အဲ့တော့သူတို့အားလုံးစုပြီးတော့ဒီပုံစံကိုဖြည့်နေတုန်းမှာတနေရာမှာမှားသွားတယ်မှားသွားလို့သူ့သမီးကြီးကအဲ့ဒါကိုဖြတ်တယ်ဖြတ်တော့စက်ကူကပေါက်သွားတယ်ပေါက်သွားတော့အဲ့ဒီသူ့ဖေကအကြီးကျယ်ဒေါသဖြစ်ပြီးတော့អော်တော့ဆူတော့ဆူတော့တာပဲနော်အဲ့တော့ကလေးတွေကငကူတွေကလည်းဒီအဖေနဲ့ကတရင်နင်းနီပုံမွန်းလင်းလင်းပြောလေဆိုလေမရှိဘူးအခုအဖေကဒေါသကြီးကြီးနဲ့អော်တော့ငေါက်တော့အကုန်လုံးပြေးကုန်တော့ခါဝေးအခန်းတစ်ခန်းထဲမှာတွားပြီးစုပြီးတော့အဲ့ဒီမှာတွန်းနေကြတယ်။တွန်းနေတော့အမေလောက်တဲ့လူကလည်းဘာလို့အမှမသိတော့ဘူး။မသိတော့ကလေးတွေနောက်ကိုလိုက်သွားတာ။လိုက်သွားတော့ကလေးတွေတော့တွေ့တော့အဲ့ဒီကလေးကဘယ်လိုပြောလဲဆိုတော့ထိတ်ကနေဆိုဒီလောက်ကြီးဒေါသကြီးနေရင်တဲ့။ဒီအဖေနဲ့ရင်းရင်းနှီးနှီးဘယ်လိုလုပ်ပြောလို့ရတော့မလဲ။နော်။မရင်းနှီးဘူးကလေးတွေကမငယ်တော့ဘူး။ငယ်တဲ့ကလေးလည်းငယ်သေးတာပေါ့လေ။လေးတန်းငါးတန်းလောက်ရွယ်ရှိသေးတယ်။ကြီးတဲ့ကလေးတွေကတက်ကတူရောက်နေပြီ။နော်။အဖေနဲ့ဘယ်တော့မှမရင်းနှီးဘူး။ကလေးတွေစိတ်ထဲမှာအဖေနဲ့ရင်းနှီးခြင်းတယ် close ဖြစ်ခြင်းတယ်ဒါမဲ့ရင်းနှီးလို့မရအောင်เนาะအဲ့တော့အဲ့ဒီအမေကကလေးတွေကိုကြည့်ပြောတခါဒီဘက်ကသူ့ခင်ပွန်းယောက်ျားရှိတဲ့နေရာကိုပြန်လာတော့သူ့ခင်ပွန်းကသူ့ဒီဇပွဲရုံးခတ်မှာပေါ့ဇပွဲမှာအဲ့ဆာရွက်ကြီးကလည်းအဲ့ဒီနေရာပဲရှိတယ်သူကလည်းအဲ့ဒီနေရာမှာဒီတိုင်းကြီးထိုင်လို့ဘာမှမလုပ်ဘူးเนาะဘာလို့အမှမသိတော့အဲ့တော့သူ့ခင်ပွန်းကြည့်ပြီးတော့ငါယောက်ျားကတော်တော်လုံးလေးဖြစ်တယ်ပါလားလို့သူ့စိတ်ထဲမှာချက်ချင်းသဘောပေါက်လိုက်တယ်ခံစားလို့ရသွားတယ်เนาะသူကဘသူနဲ့မှမရင်းနှီးဘူးငါနဲ့လည်းမရင်းနှီးဘူးဒကမကြီးကပြောပြတယ်တပည့်တော်နဲ့လည်းမရင်းနှီးဘူးတဲ့ဘာမှပြောလို့မရှိဘူးတဲ့နော်သုံးမှုဆွဲဖို့ပတ်စံတော့ပေးတယ်နော်နေထိုင်မကောင်းရင်ဆရာဝန်ကြီးစီပါစီပို့ပေးတယ်တခါလေသူစိတ်ကောင်းတဲ့ခါမှာဟိုတတိလိုက်ပို့တယ်ဒါပေမဲ့ရင်းရင်းနှီးနှီးစိတ်ထဲမှာဘာတွေခံစားနေရလဲဆိုတော့ဘယ်တော့မှမေးလို့မရှိဘူးပြောလို့မရှိဘူးသူဘာတွေလုပ်နေဆိုတော့လည်းဘာတော့မှမပြောဘူးတဲ့နော်သူစိတ်ထဲမှာတခါလေအလုတ်ကိစ္စတွေဘာတွေအဆင်မပြေလို့တောကတွေဘာတွေများနေပေမဲ့မပြောဘူးတဲ့တရားဥထဲပဲနေတာပဲကြိတ်ပြီးတော့ခံတာပဲเนาะအဲ့တော့အဲ့ဒါတိတ်မကောင်းဘူးเนาะဒါဒီသဘောပေါက်ဖို့မတန်းလို့တယ် Some of us feel lonely because consciously or not we reject others တချို့လူတွေကသူတို့မှာအဖော်မဲ့အထီးကျန်ဖြစ်တယ်အဲ့ဒါဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကသူတို့ဘာကိုပြစ်ပယ်လေးရှိတယ်ပြီးမခံဘူးနားလည်းဖို့သူတို့ကိုယ်တိုင်ကမကြိုးစားဘူးတိတ်ကနေတစ်ခုကိုအစင်မပြေဒီလူငါဖြတ်လိုက်ပြီဆက်တယ်ဖြတ်လိုက်ပြီ तू နဲ့ပြောတော့မဆက်ဆံတော့เนาะအခုနပြောတဲ့တပည့်တယောက်ဆိုအဲ့လိုပဲ तू နဲ့ကြောင်းနေပဲတငယ်ချင်းတွေတယောက်ပြီးတယောက်ဆက်တယ်ဖြတ်တာเนาะတချို့ကိစ္စတွေမှာလည်းဘာလို့ဆက်တယ်ဖြတ်လိုက်လဲဆိုတော့အဲ့တငယ်ချင်းကအလုတ်ကင်နေပါရင်လည်းအဆင်ပြေပြီးကြီးပွားသွားတယ်ကြီးပွားသွားတော့ तू ကတော့အဆင်ပြေပြီးကြီးပွားနေတယ်ငါတော့အဆင်မပြေဘူးမကြီးပွားဘူးဒါကြောင့် तू နဲ့ကမဆက်ဆံတော့သူ့စိတ်ထဲမှာကိုကနည်းနည်းဂုံတုဂုံပြိုင်စိတ်ကလေးကရှိနေတယ်เนาะအဲ့ကိုကသူများကိုပြိုင်တဲ့အခါမှာသူများကကိုယ့်ထက်သာသွားရင်မနာလို့တဲ့စိတ်ကဖြစ်ပြီးเนาะမနာလိုတဲ့စိတ်ဖြစ်လာပြီဆိုရင်ကိုပဲအဲ့ဒီလူကိုလေးလေးဆက်စားရင်းနေနေပုံမလလင်းပြောဆိုဆက်ဆံလို့မရတော့အဲ့လိုဆက်ဆံလို့မရတော့ဘူးဆိုရင် loneliness ကဖြစ်လာပြီเนาะအဆက်အသွယ်ကဖြတ်ချင်ပြီ we cast away friendship မိတ်ဆွေတွေကိုစွန့်ပစ်တယ် and companionship due to inferior feelings or the reverse เนาะသူစိတ်ထဲမှာသူ့ကိုယ်သူသိငဲတဲ့ခံစားမှုရှိတယ်အဲ့တော့ကိုကိုကိုသင်ငယ်တဲ့ခံစားမှုရှိတဲ့လူကလည်းပဲအများနဲ့ဆက်ဆံတဲ့အခါမှာ तू က one down လို့ဖြစ်နေတဲ့အတွက်ကြောင့်တိတ်မတွေ့ကြဘူးဆက်ဆံကြဘူး तू နဲ့တွေ့လိုက်ရင်ငါမှအများနဲ့အောက်ကြည့်နေရတယ်အောက်ကပဲနေရတယ်အဲ့လိုခံစားမှုကြောင့်လည်းပဲ तू တပတ်ကိုဆက်ဆံနေတော့အဲ့တော့ကိုကိုကိုအထင်သေးတဲ့လူကလည်းပဲအဖော်မဲ့တဲ့ခံစားမှုမျိုးဖြစ်တော့မယ်နော်အဲ့တော့တရားထုတ်လာတဲ့လူဆိုရင်တော့ဒီလိုမဖြစ်ဘူးဒီနေရာမှာဒီချက်ကိုထည့်စဉ်းစားစေချင်တာနော်ကိုကကိုတရားကိုထိထိမိမိအားထုတ်ထားတဲ့လူကသူစိတ်ထဲမှာကြည်လင်မှုအေးချမ်းမှုလေးနက်မှုရှိနေတယ်နော်သူကိုယ်သူအဲ့လိုကြည်လင်အေးချမ်းနေတာကိုပဲအမတန်ကျဉ်တ်တယ်ဒါဟာတန်မှုဖြတ်လို့မရဘူးဆိုတော့သူသိတယ်လောကီဂုံနေပစ္စည်းဥစ္စာတွေဘလောက်ပဲများများဒီကြည်လင်မှုအေးချမ်းမှုနဲ့ဘလို့မှမလဲနိုင်ဘူးမနှိုင်းနှိုင်းလို့မရဘူးဆိုတော့သူသိတယ်နော်တရားအထုတ်လို့အတိညာအမတန်လေးနက်နေလို့ရုပ်သဘောနာမ်သဘောတွေသိချာသိနေတယ်နော်အနိစ္စဒုက္ခအနတ္တဆိုတဲ့သဘောတွေကိုသိချာသိနေတယ်နော်အဲ့လိုသိနေတဲ့အတွက်ကြောင့်သူစိတ်မှာမြင့်မြတ်မှုဆိုတာရှိနေတယ်စင်ကြယ်မှုရှိနေတယ်အဲ့လိုရှိနေတဲ့လူကသူ့ရဲ့စိတ်ဓာတ်ရဲ့လေးနက်မှုမြင့်မြတ်မှုစင်ကြယ်မှုကြောင့်ကိုပဲသူ့ကိုယ်သူအင်မတန်ကျေနပ်နေတယ်အဲ့တော့သူများနဲ့တွေ့တဲ့အခါမှာငါကသူ့အောက်ကိုရောက်နေပါလားဆိုတဲ့အားငယ်စိတ်မျိုးသူ့မှာမဖြစ်ဘူးတချို့ကိုယ်အတိုင်းဝိုင်းထဲမှာတတိထားကြီးတွေ့လိမ့်မယ်ပညာရည်ချင်းလည်းတိတ်မရှိလာပါဘူးပစ္စည်းဥစ္စာလည်းပဲတိတ်မရှိဘူးဒါမဲ့ဒီလူဟာတရားကိုကြိုးကြိုးဆဆအားထုတ်ပြီးတော့အမြဲတမ်းနေသွားတဲ့လူဖြစ်တယ်အကျင့်တိလအကောင်းတယ်လူများနဲ့ဆက်ဆံတဲ့ခံမှာလည်းပဲသူ့မှာတရားတတိကအမြဲတမ်းရှိရတဲ့အတွက်ကြောင့်ဂုံနဲ့မဆက်ဆံဘူးသ ူတပတ်ကိုထိခဲ့အောင်နဲ့အောင်မလုပ်ဘူးကိုချင်းစာတတ်တယ်တနာတတ်တယ်ကျင်နာတတ်တယ်ခွန့်လွတ်တတ်တယ်အကျိုးလိုလားတယ်သူကပြောစရာဆိုစရာရှိလို့ပြောမယ်ဆိုရင်လည်းပဲတစ်ဖက်သားနားလည်နိုင်မဲ့စကားမျိုးစိတ်ချမ်းသာမဲ့စကားမျိုးကိုပဲပြောလို့ရှိတယ်ဆိုရင်ဒီလူကိုအများကဝိုင်းပြီးတော့ခင်ကြတယ်လေးစားကြတယ်တံပိုးထားတယ်နော်တချို့ဆိုရင်ဟိုသူ့ထက်ရာထူးဂုံတွေအများကြီးကြီးတဲ့လူကတော့မှဆွေမျိုးရင်းချလို့အသက်ကြီးတဲ့ဆိုရင်ဦးကြီးလို့ဘာကြီးလို့ဆရာလို့နေရာမှာထားတယ်အဲ့ဒါလိုလေးစားမှုခံရတယ်နော်မခံရလဲတကယ်တော့ကိစ္စမရှိဘူးကိုယ်စိတ်ထဲမှာတကယ်လေးနဲ့မှုအေးချမ်းမှုမြင့်မြတ်မှုရှိနေလို့ကိုယ့်ဘဝကိုကိုယ်ချိန်ညနေတဲ့လူဟာသူ့ဘာနဲ့နှိုင်းပြီးတော့ငါကအောက်ကနေရတာဘာလားလို့အဲ့လိုခံစားမှုမဖြစ်ဘူးနော် inferiority complex မဖြစ်ဘူးတဲ့တဲ့ပြောရရင်နော်ဒါကြောင့်ဒီ feeling မျိုးပျောက်ဖို့ဆိုတာကအမှန်တော့တခြားနည်းနဲ့ကထိတိယောက်လို့လို့မရဘူးနော်ပစ္စည်းဥစ္စာနဲ့ဂုံနဲ့လို့လို့ကခဏပဲရမယ်ຢາດົ້ມມາດອງມາດແກ່ອີຈັນນາບໍ່ຮູ້ດີຕຽານະເລົ່າຕົ້ວມາດາຕະນີ້ອັດແຕຈີ້ຕົ້ວລຸປິສີອຸສາລຸກົງລຸຢາດູລຸອານາລຸບໍ່ຊິດອງອີ່ດອງມາຕຽານະຫນີແດລຸຫາຕຸມາອີຈັນຫມູ່ຊິຫນີແດເສຊຽນຫມູ່ຊິບູງາກະເຕັງແງຫນີແດສຸແລຄັນຊາຫມູ່ມືບໍ່ຊິບູເນາະດີແທ້ຕະສິນຊັ້ນຊາຈີ້ແມ່ສຸຍິນຕຽາໂອດແກ່ຕະບໍປောက်ລາແດລຸຫາຕຸມາຕັກກາຍາດິທີປ້າຕົ້ວແດເນາະດແກ່ຕໍດາປະຕິແມ່ໂຕບາລຸຢາແດສຸຍິນດອတက္ကရာတိတိလုံးဝခင်းတယ်နော်ဒီအရှိပိုင်းမှာတော့ဝိပဿနာညာရင့်ကျက်နေတဲ့အချိန်မှာဆိုရင်လည်းပဲတက္ကရာတိတိဟာအင်မတန်ပါတယ်မရှိတယ်လို့ပဲဖြစ်နေတယ်နော်ကင်းနေတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့မဲ့မရသေးရင်တော့ဒါတကယ်စိတ်မချရသေးပါဘူးနော်တိုးတော့ဘလို့ဖြစ်ဖြစ်နော်တရားကိုထိထိမိမိကြိုးစားအားထုတ်နေတဲ့အတွက်ကြောင့်သူ့စိတ်ထဲမှာတက္ကရာတိတိအတ္တဆွဲနေတယ်အဲ့တော့ငါကသူ့ထက်သားတယ် तू ကငါထက်သားတယ် तू ကဘလို့ငါကဘလို့ဆိုတာအထိပယ်ရအားလုံးဟာတက္ကရာတိတိပဲငါသူတပားဆိုတာကြီးကိုအင်မတန်အခိုင်အမာကြီးပြင်းပြင်းထန်ထန်ကြီးဆွဲယူထားတဲ့သဘောဖြစ်နေတယ်နော်အဲ့တော့ဒီတက္ကဟာတိထိအာကြီးလေးလေး loneliness အာကြီးလေးလေးပဲဒါကိုသေချာလေးလေးနဲ့တဲ့သဘောပေါက်စီချင်တယ်နော်အဲ့တော့ loneliness ရဲ့အရင်းခံဟာနော်အဖော်မဲ့အထီးကျန်ဖြစ်ဖို့ရအရင်းခံအကြောင်းရင်းဟာတက္ကဟာတိထိအတ္တဆွဲနော်နောက်တစ်ခုတွဲလိုက်ရင်တော့ရပါတယ်မာနလည်းထိုးတူပါပဲနော်မာနသိကြည့်ရင်အဖော်မဲ့သွားတယ်နေရာတကဂုံနဲ့ပဲကြည့်ပြီးတော့ပြောနေစိုးနေမယ်ဆိုရင်တခြားလူတွေကတဖြည်းဖြည်းရှောင်ကျင်တာပဲเนาะခုမှဂုံအစင်တန်ရှိတဲ့လူဟာတခြားလူတွေ့တဲ့ခါမှာငားနဲ့ထက်တာတယ်เนาะအဲ့ဒါနေမိတ်မထားနဲ့ဆိုတာလေးကိုတဲ့တဲ့ဖြစ်ဖြစ်တွဲတဲ့နီးနဲ့ဖြစ်ဖြစ် तू ပြောနေတာပဲအမြဲတမ်းပြောနေတယ်เนาะသူ့အကြောင်းလေး तू ကြွားလိုက်မယ်တားအကြောင်းကြွားလိုက်မယ်သမီးအကြောင်းကြွားလိုက်မယ်သူ့ခင်ပွန်းအကြောင်းကြွားလိုက်မယ်ဘသူကဘာပစ္စည်းတွေရလာလို့ဝယ်လာလို့ဆိုတာလေးပစ္စည်းနဲ့လည်းကြွားကျင်ကြွားမယ်เนาะအဲ့ဒါလိုအမြဲတမ်းတယောက်နဲ့တယောက်တွေ့တဲ့ခါမှာကြွားတဲ့စကားကိုပြောလာရင်လည်းပဲတဖြည်းဖြည်းယိုယိုတာတာပုံမှန်လေးလေးလူကိုတံပိုးထားပြီးဆက်ဆံနေဆက်ဆံရရမဖြစ်တော့ဘူးအဲ့လိုမဖြစ်တော့ရင်အဖော်မဲ့အထီးကျန်ဆိုတဲ့ခံစားမှုဟာဖြစ်လာပြန်တယ်နော်အဲ့တော့ inferiority complex ကြောင့်ဖြစ်တယ်လို့နော် companionship due to inferior feelings or the reverse ရောမြန်ဆိုတာက superior feeling ပဲနော်အဲ့တော့ inferior feeling ကြောင့်လည်းပဲ loneliness ဖြစ်တယ်နော်ငါကအောက်ကျနောက်ကျဖြစ်နေတယ်ဆိုတဲ့ခံစားချက်ကြောင့်ยีนี่โลไม่อยากอผ่อแม่ดิโลผิดดิโลงารุก็อแทตันซาบาสุดะใส่วินนี่แล้วเวยีนี่โลไม่อยากอผ่อแม่อุ้มมาเวดีนคุสโลไม่กล้ามูเนาะแล้ว snobbishness เอ้อละคุณน่ะโห superior feeling ตะบอမျိုးเว snobbish สุดะเนี่ยอะไรกะกูกูดิเนี่ยแท้ตาเร่โลจี้ทีนเลยดากูเป้อเมียนอตาอยู่ไปแล้วပြောနေเลยจ้วงเลยนอกจากกะ loneliness may be caused bypersonal problems or hang ups เนาะก็มาอคแค่ๆนี่ทุกข์ฤปยัตนาฤရှိနေတယ်အဲ့ဒါတွေကိုလူမသိစေခြင်းเนาะတချို့ဆိုအိမ်မှာအိမ်တော်ရင်းနဲ့နဲ့အဆင်မပြေတာလို့ဘာလို့ရှိရင်ရှိမယ်เนาะတချို့ကလေးတွေဆိုရင်သူတို့ဆောင်းဝဲတွေဘာတွေမှာအမှတ်တွေဘာလို့နည်းနည်းနဲနေတယ်ဆိုရင်အမှတ်ကောင်းကောင်းရတဲ့တကယ်ကြီးကိုသူရှောင်တော့တာပဲဒါကို့တူတွေသားတွေကို့သားသမီးတွေထဲမှာတခြားစဉ်းစားကြည့်เนาะသူတို့အဲ့လိုဖြစ်တာတွေ့ရတယ်အရင်တုန်းကတကယ်ချင်းချင်းချင်းအမတန်ခင်တယ်ဆယ်တန်းဆောင်းဝဲဖြစ်တယ်တယောက်က5ဒီလောက်6ဒီလောက်ရသွားတယ်နောက်တစ်ယောက်က2ဒီလောက်ရတယ်အဲ့ဒီနှစ်ယောက်ကမပေါင်းတော့ဘူးနော်တကယ်ချင်းဖြစ်ကနေပြတ်ဆဲသွားပြီအဲ့ဒါတကယ်ဖြစ်နေတာရှိတယ်တွေ့ရတယ်ပြောတယ်သူတို့လည်းပြောတယ်နော်အဲ့တော့ကို့မှာအဲ့ဒီလိုပေါ့လေနော်တခုခုခံစားချက်ရှိနေလို့ရှိရင်တယောက်နဲ့တယောက်ရင်းနှီးလို့ပွင့်နေလို့မရတော့ဘူး Fear of exposing a peculiar habit may keep one isolatedကိုမှသူများနဲ့မတူတဲ့အမူအကျင့်တစ်ခုခုရှိနေရင်လည်းပဲဒီအမူအကျင့်ကိုလူမသိအောင်ထားခြင်းတယ် လူကြားတဲ့ခဏခဏသွားရင်ဒါပေါ်သွားမှာပဲဒီလိုစိုးရင်တည်းပဲမသွားတော့ဘူးနော်တချို့ယောဂါတခုခုရှိလို့လည်းဖြစ်တတ်တယ်တချို့ကြတော့လည်းပဲကိုယ်လက်အင်ကတခုခုချွတ်တက်နေတာလဲကြောင်လည်းပဲအဲ့လိုဖြစ်တတ်တယ်နော်ငါ့မှာဒီလိုချွတ်တက်မှုရှိနေတယ်အဲ့တော့ငါလူကြားတဲ့မသွားချင်ဘူးလူတယောက်ဆိုရင် तू ကလက်ညှိုးလေးတစ်ချောင်းပြတ်တယ်သူ့ကိုကြည့်ရင်အမြဲတမ်းသူ့လက်မှာပေါ်ဝါလေးပတ်ထားတယ်ဒီလက်ညှိုးလေးပြတ်နေတာကိုလူမြင်မှ तू သိရှက်တယ်နော်အဲ့တော့ရုပ်ပိုင်းဆိုင်ရာမှာဖြစ်ဖြစ်စိတ်နေသဘောထားပဲဖြစ်ဖြစ်တခြားလူမှုဆက်ဆံရေးနဲ့ပတ်သက်ပြီးတော့လူသိမခံခြင်းတဲ့ကိစ္စတခုခုပဲဖြစ်ဖြစ်ရှိနေလို့ရှိရင်အဲ့ဒါကိုအကြောင်းပြုပြီးတော့ပဲလူတွေနဲ့မရင်းနှီးတော့ဘူးကင်းကွာသွားတယ်နော်အဲ့တော့ကို့ဘဝမှာအဲ့လိုတခုခုကြုံတွေ့ရတဲ့ကံမှာဒါကိုသိချပြန်ကြည့်ပါငါ့မှာဒီလိုခံစားခြင်းမျိုးရှိနေတယ်သိဖို့ပထမအရေးကြီးတယ်နော်ဒါကိုသိပြီးမှဒီကိစ္စဟာဒီလောက်ကြီးပဲပြင်းထန်နေတယ်လားဒီလောက်ကြီးပဲအရေးကြီးတယ်လားနော်ဒါတွေကတကယ်တော့အရေးမကြီးပါဘူးကိုကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အားနေခြင်းနဲ့ပတ်သက်ပြီးတော့မခင်ကျင်တဲ့လူရှိရင်လည်းပဲကိစ္စမရှိဘူးပေါ့နော်သို့တော့ခင်ကျင်တဲ့လူရှိနေတာကိုတော့ကိုကအဆက်တည်းမဖြတ်သင့်ဘူးအဲ့လိုကိုယ့်ရဲ့တကယ်မိတ်ဆွေကောင်းပီတဲ့လူတွေကိုကိုယ့်အခက်အခဲကိုယ့်ဒုက္ခကိုပြောပြသင့်တယ်မိဘဖြစ်ခြင်းဖြစ်မယ်ဆရာသမားဖြစ်ခြင်းဖြစ်မယ်တကယ်ချင်းဖြစ်ခြင်းလည်းဖြစ်မယ်သူတို့ပြောပြသင့်တယ်အဲ့လိုပြောပြလိုက်လို့ရသွားရင်တက်တာသွားတယ်နော်ဥပမာတပည့်တယောက်ဆိုရင်သူ့မှာလူသူများကိုပြောဖို့ရအမတန်ရှက်တဲ့ယောဂတစ်ခုရှိတယ်နော်သူအဲ့ဒါကိုဘယ်သူမှမပြောဘဲနဲ့ကြိတ်ပြီးတော့နေတယ်အဲ့ကြိတ်ပြီးတော့နေကလေးကသူအကြီးအကျယ်လုံးလေးဖြစ်တာနောက်ဆုံးစေယောဂဖြစ်လာတဲ့အစင်တောင်ရောက်နေပြီနော်နောက်တော့မှတဖြည်းဖြည်းနဲ့သူအရေးဆုံးပြီးတော့ငါ့ပေါ်မှာတကယ်စေနာမေတ္တာထားတဲ့မိတ်ဆွေကောင်းတော့ရှိပါသေးတယ်ငါပြောကြည့်အောင်မယ်နော်အကြိဒီကိစ္စကြောင့်ငါ့ကိုသူတို့ပြစ်သွားမယ်ဆိုလဲသွားကြပါလေမတက်နိုင်တော့ဘူးသို့တော့ဒီထက်မှာတော့ငါ့ကိုမပြစ်တဲ့လူလဲရှိအောင်မှာပဲအဲ့လိုအရေးဆုံးပြီးတော့ तू တဖြည်းတဖြည်းပြောကြည့်တော့တချို့တော့ပြစ်သွားတာပါပဲနော်မပေါင်းတော့ဘူးသူ့နားကိုမလာတော့ဘူးတချို့တော့ကိစ္စမရှိပါဘူးကွာနော်ဒီအတွက်နဲ့မင်းစိတ်ဆင်းရဲမှုမရှိနဲ့မင်းအနာမှာငါတို့ရှိတယ်အားမငယ်နဲ့အကူကြီးလိုရင်ပြောဘာလုပ်ပြရမလဲနော်စကားပြောပေါ်ရရင်လည်းပဲသူတို့ပြောသူတို့လက်ခံတယ်အနာမှာနေတယ်ပြုစုတယ်နားထောင်တယ်နော်အဲ့လိုဖြစ်လာတော့နော်အဲ့တော့ကိုကအကြောက်လွန်ပြီးတော့လူတွေကိုရှောင်လွန်းရင်လည်းပဲအဖော်မဲ့သွားတယ်နော်အဲ့တော့မိတ်ဆွေကောင်းကတော့ရှိအောင်မှာပါသူတို့ကိုတန်ဖိုးထားပါရှာပါနော် We may become lonely because of fear of rejection by people and of not living up to their expectations ကိုကသူတို့ကိုယဉ်နီးသွားပေါင်းရင်သူတို့ကကိုကိုမလေးမစားနဲ့ပြစ်ပယ်လိုက်မှလဲကြောက်တယ်ဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့ပြစ်ပယ်လိုက်မှကြောက်တယ်နော်နောက်တစ်ချက်ကလည်းပဲသူတို့ကကိုယ်မှာမျောလင့်ထားတာတွေရှိတယ်အထင်ကြီးထားတာတွေရှိရင်လည်းရှိမယ်နော်ကိုကသူတို့မျောလင့်တယ်လို့အထင်ကြီးတယ်လို့မလုပ်ပြနိုင်ဘူးမတက်နိုင်ဘူးမနေပြနိုင်ဘူးနော်ကိုစီကအကူကြီးတို့ဘာတို့ကဆပေါ့မျောလင့်နေမယ်သူတို့ကငါ့ကိုတိတ်အကူကြီးတွေပေးဖို့မျောလင့်နေတာငါလည်းအဲ့ဒီအကူကြီးမပေးနိုင်ဘူးမပေးနိုင်တော့မတွေ့အောင်ရှောင်တာပဲကောင်းမယ်ဆိုပြီးရှောင်တော့တာပေါ့နော်ဒါတွေမကဘူးနော်မိဘကသားသမီးပေါ်မှာတိတ်မျောလင့်ချက်အားကြီးရင်လုံးရင်လည်းပဲအဲ့သားသမီးကမိဘကိုကြောက်လာတယ်နော်တချို့ကလေးတွေဆိုရင်ပြောတာကြားဘူးလေသူတို့ပုံမှန်တလောက်အများကြီးမမျောလင့်ပါနဲ့တဲ့အဲ့လောက်အများကြီးမျောလင့်ထားတော့မျောလင့်တလောက်လှုပ်ပေးနိုင်ရင်တော့တော်ပါသေးတယ်တဲ့နော်ဒါပေမဲ့သူတို့စိတ်ထဲမှာလှုပ်ပေးနိုင်ပါမလားဆိုတာတန်တရားရှိတယ်နော်တနက်ရှိတော့အကဲပြည့်များမလှုပ်ပေးနိုင်လို့ရှိရင်ဒါကိုအကြောင်းပြုပြီးတော့မိဘကပဲတာသမီးကိုအထင်သေးသွားမှာသူတို့သိကြောက်တယ်ဒီလိုခံစားချက်မျိုးကိုကိုယ်သားသမီးတွေကိုလည်းမေးကြည့်ပါဘလို့အမျိုးရှိသလားဆိုတာနော်ရှိလို့ရှိရင်သူတို့ပြောပြဖို့ရကောင်းစေခြင်းလို့ကြီးပွားစေခြင်းလို့တွတ်တက်စေခြင်းလို့အားပေးတာတိုက်တွန်းတာနော်သို့တော့ဒီအတိုင်းမဖြစ်လည်းပဲချေဥ့မှာပါဆိုတာလေနော်မေတ္တာဆိုတာ unconditional ဖြစ်မှာနော်မေတ္တာမှာ condition တစ်ခုပါလာပြီဆိုတဲ့ပြန်နဲ့အဲ့ဒါမေတ္တာအစ်စ်လည်းမဟုတ်တော့ဘူးအဲ့လို condition ပါနေတဲ့မေတ္တာကိုရနေတဲ့လူဟာသူ့မှာ insecure ဖြစ်တယ်နော်စိတ်မချဘူးစိတ်မအေးဘူး तू မျောလင့်တယ်လို့ပေးနိုင်တဲ့အချိန်မှာတော့ तू ကငါ့ကိုချေဥ့မှာခင်ဥ့မှာပဲဒါပေမဲ့ဒီနေ့ तू မျောလင့်တာကိုငါမပေးနိုင်တော့ငါ့ကိုပြစ်သွားမှာပဲအဲ့လိုစိတ်မအေးရာကြီးရှိနေတဲ့ကြောင်တယောက်နဲ့တယောက်တွေ့နေရတော့မှတောင်မှတကယ်လှလှလှလှရင်းနှီးမှုချစ်ခင်မှုမရှိဘူးနော်အဲကြောင့်တယောက်နဲ့တယောက်ဆက်ဆံရေးမှာဘာတွေမျောလင့်နေတယ်လဲဆိုတာကိုတေချာစဉ်းစားသင့်တယ်ဖြစ်သင့်ဖြစ်ထိုက်တာဖြစ်နိုင်တာလောက်ကိုမျောလင့်နေဆိုရင်တော့ကိစ္စမရှိဘူးမဖြစ်နိုင်တာကြီးကိုမျောလင့်နေမယ်ဆိုရင်တော့အဲ့ဒါဒီနေ့တယောက်နဲ့တယောက်ကင်းကွာသွားဖို့ရအကြောင်းပဲမကင်းကွာခင်ဒီကြားမှာလည်းပဲမရင်းနှီးနိုင်ဘူးအဲ့တော့တယောက်နဲ့တယောက်တကယ်ချစ်ခင်မှုရင်းနှီးမှုရှိဖို့ဆိုတာ condition လုံးဝမရှိမှဖြစ်တယ် unconditional ဖြစ်မှရတယ် Sometimes this is compounded by the lack of social skills in relating with people. တချို့ကအပေါင်းတင်မပေါင်းတတ်ဘူးခုနပြောသလိုပဲကလေးလေးတွေငယ်ငယ်လေးကကစားကြတဲ့ကမိဘတွေကတော့ရန်တိုက်ပေးတာဟိုကလေးနဲ့မပေါင်းနဲ့အဲ့ဒီကလေးကစိုးတယ်မိုက်တယ်အယုတ်တွေယူပြီးကစားပြီးတော့ချိုးပစ်တယ်နော်စသည်ဖြင့်အဲ့လိုပြောတော့မပေါင်းခိုင်းဘူးတယောက်ထဲနေခိုင်းတယ်အဲတော့ဆရာလာဆရာရှိရင်လည်းပဲတယောက်ထဲပို့တယ်တယောက်ထဲအကြောင်းကိုပို့တယ်တယောက်ထဲအကြောင်းကနေပြန်ကြူလာတယ်တခြားကလေးအိမ်ကိုအလဲသွားရင်လည်းခွင့်မပြုဘူးကိုယ့်အိမ်ကိုတခြားကလေးလည်းအလဲလာတာကိုလည်းပဲလက်မခံဘူးအဲ့လိုနဲ့ကြီးပြင်းလာတဲ့ကလေးတယောက်ရှိတယ်။အခုတော်ကြီးပြီးတက္ကသိုလ်ရောက်ပြီ။သူ့မှာလုံးဝဖော်မရှိဘူးတငယ်ချင်းမရှိဘူး။တငယ်ချင်းချင်းချင်းထားတယ်ဆိုရင်တော့မှနော်ပြိုင်ခိုင်းတယ်။တယောက်တယောက် competition အပြိုင်ဆိုင်လုပ်ခိုင်းတယ်။အဲ့တော့အပြိုင်ဆိုင်ကတော့အနည်းနဲ့အများလူတိုင်းရှိပါတယ်နော်။မာနဆိုတာရှိနေသေးတာ။တို့တော့အဲ့ဒီအပြိုင်ဆိုင်ကတိတ်အားကြီးလွန်းသွားလို့ရှိရင်တယောက်တယောက်ရင်းနှီးမှုချစ်ခင်မှုဆိုတာမဖြစ်နိုင်တော့ဘူးနော်။အဲ့တော့ဒီလိုကလေးတွေကအပေါင်းအသင်းညံ့သွားတဲ့အတွက်ကြောင့်ကြီးလာတဲ့ခါမှာတခြားလူတွေတော့သူတို့အပေါင်းဖော်ရင်းနဲ့သွားကြလာကြပျော်ပျော်ရွှင်နေကြတာကိုကြည့်ပြီးတော့ငါမှတော့အပေါင်းအသင်းမရှိဘူးလုံလီတယောက်တည်းဖြစ်နေတယ်နော်တယောက်တည်းဖြစ်တော့တခါလေစာအုပ်နဲ့ပဲဖော်လုပ်ပြီးတော့နေတယ်တခါလေတယ်လီဗီရှင်းဗီဒီယိုနဲ့ဖော်လုပ်ပြီးတော့နေတယ်တခါလေလည်းပဲစိတ်ကူးရင်ပြီးတော့နေလေးရှိတယ်နော်လက်တွေ့မှာလူလူချင်းတကယ်မြတ်တာကရုဏာအပြည့်နဲ့ယဉ်နှီးမှုအပြည့်နဲ့ဆက်ဆံလို့မရလို့ရှိရင်တချို့လူတွေကစိတ်ကူးထဲမှာအဖော်ရှာတယ်နော်အဲ့စိတ်ကူးလေးရဖို့ဟာသူစိတ်နဲ့သူဖန်တီးထားတဲ့လူတယောက်ဖြစ်နေတတ်တယ်နော်ကြားဘူးလားတော့မသိအဲ့ဒါမျိုးဒီဘုံဘုံကတော့လူတွေအကြောင်းကိုအများကြီးလေးလာတော့တချို့လူတွေမှာအဲ့လိုဖြစ်တာကိုတွေ့ရတယ်သူ့မှာစိတ်ကူးရင်ဖော်လေးရှိနေတယ်အဲ့ဒီစိတ်ကူးရင်ဖော်လေးနဲ့တခါလေတယောက်ထဲစကားပြောနေတာစိတ်ထဲမှာစကားပြောနေတာနော်အဲ့လိုလာပေါင်းများစွာနှစ်ပေါင်းများစွာသူစိတ်ကူးရင်ဖော်လေးနဲ့ပဲသူစကားပြောတာကြားတဲ့ခါကျတော့အဲ့ဒီစိတ်ကူးရင်ဖော်ဟာတကယ်လူလူဖြစ်လာတယ်သူစိတ်ထဲမှာတကယ်လူလိုပဲခံစားရတယ်။တခါလေသူကသူတယောက်တည်းထိုင်ပြီးတော့စိတ်ထဲမှာနှစ်ယောက်လိုပြင့်နေပြီနော်။ဟိုတယောက်အဖော်ကသူ့ကိုစကားပြောတယ်။သူကလည်းအဲ့ဒီလူအဖော်နဲ့စကားပြန်ပြောတယ်။တခါလေအဲ့ဒီအဖော်ကမင်းကလေးဆိုရင်ဟိုတယောက်ကယောက်ျားလေးဖြစ်ချင်းဖြစ်နေမယ်။ယောက်ျားလေးဆိုရင်လည်းဟိုတယောက်ကမင်းကလေးဖြစ်ချင်းဖြစ်နေမယ်။အသက်အရွယ်ချင်းနဲ့ဓာတ်မှုဖြစ်ချင်းနဲ့ဖြစ်မယ်ကြီးချင်းနဲ့ကြီးမယ်။နော်ဒါပုဂ္ဂိုလ်ရဲ့ personality ပုံမှာလိုက်ပြတော့ပေါ့နော်။အဲ့တချို့ဆိုလည်းပဲတကိုးရှင်ကြီးတယောက်ကသူ့ကိုကာကွယ်နေတယ်စောင့်ရှောက်နေတယ်ဆိုတော့သူအဲ့လိုခံစားရတယ်နော်သူ့မေတ္တာကရုဏာအမတန်ကြီးတဲ့တကိုးရှင်ကြီးတူကအမြဲတမ်းသူ့ကိုကြည့်နေတယ်အဲ့ဒါဘာလို့လဲဆိုတော့သူ့မှာအားငယ်စိတ်ရှိတယ်သူ့ကိုစောင့်ရှောက်တာကူညီတာကိုသူလိုချင်တယ်အဲ့ဒါဟုတ်သူမရဘူးမရတော့စိတ်ကူးနဲ့ဖန်တီးထားတယ်တကိုးရှင်တူကြာရင်အဲ့ဒါဘာဖြစ်လဲဆိုတော့ schizophrenia ဖြစ်တယ်စိတ်ရောဂါဖြစ်တယ်နော်တော့လက်တွေ့အဖော်မရှိတော့စိတ်ကူးရင်ဖော်ရှာတော့တာနော်တချို့ကြတော့လည်းပဲခွေးလေးတွေကြောင်လေးတွေနဲ့အဖော်လုပ်ပြီးနေတဲ့လူလည်းရှိပါတယ်နော်တနာဖို့တော့အတန်ကောင်းပါတယ်ဒါကြောင့်ငငယ်လေးတဲ့ကလူတွေအကြောင်းကိုသိအောင်လေ့လာသင့်တယ်ကြီးလာတဲ့ထီလည်းပဲလေ့လာနေရဥမှာပါပဲဒါဆုံးသွားတယ်လို့မရှိပါဘူးဘာလို့လဲဆိုတော့လူဟာအမြဲတမ်းပြောင်းလဲနေတယ်ကိုယ်ကိုယ်တိုင်လည်းပဲအမြဲတမ်းပြောင်းလဲသွားနေတယ်ကိုယ်အိမ်မှာအတူတူနေတဲ့ခင်ပွန်းဖြစ်ဖြစ်ဇနီးဖြစ်ဖြစ်သူကလည်းအမြဲတမ်းပြောင်းလဲနေတဲ့လူပဲဖြစ်တယ်သူဟာအရင်လူမဟုတ်ဘူးအဲ့ဒါကိုနားလည်ဖို့လိုတယ်နော်ငါဟာလည်းအရင်လူမဟုတ်တော့ဘူးသူဟာလည်းအရင်လူမဟုတ်တော့ဘူးသူမှလည်းပဲအတိအမြင်တွေးခေါ်တွေသဘောထားတွေအကြိုက်တွေဝါသနာတွေဟာပြောင်းသွားနေတယ်ငါမှလည်းပဲအတွေးခေါ်ယူဆတွေအသက်ရဲ့ကြီးရင်ကြီးတယ်လို့နော်ပိုရင်းကျက်လာတယ်ရှိတယ်ပြောင်းလဲသွားနေတယ်နော်အဲ့တော့ငါ့ကိုလည်းသူဟာနားလည်ဖို့အမြဲတမ်းကြိုးစားရမလို့မဲသူ့ကိုလည်းပဲငါနားလည်ဖို့အမြဲတမ်းကြိုးစားရပဲလူတစ်ယောက်ကနောက်လူတစ်ယောက်ကိုသိပြီးနားလည်ပြီးနောက်ထပ်နားလည်အောင်ကြိုးစားဖို့မလိုတော့ဘူးဆိုတာမျိုးဟာဘယ်တော့မှမဖြစ်ဘူးနော်အဲ့တော့လူအကြောင်းကိုနားလည်ဖို့ဟာအမြဲတမ်းကြိုးစားနေရမှာဆိုတော့ငငယ်လေးတွေကလူအကြောင်းကိုသိဖို့ရသင်ပေးရမယ်။ဒါမသင်လို့မဖြစ်ဘူး။အခုခေတ်မှာကလေးငယ်တွေကိုကြောင်းထားတယ်၊ကြောင်းစာတွေကိုအများကြီးကြက်ခိုင်းတယ်။နော်။မိုးလင်း6နိုင်လောက်ခရေကျူရှင်သွားတာတွေ့ရတယ်။နော်။တချို့ညနေ6နိုင်9နိုင်ကြမှကျူရှင်ကနေပြန်လာတာလည်းတွေ့ရတယ်။နော်။တနေ့ကုန်စအုပ်ထဲကစာပဲကြက်တယ်။ဒီကြားတော့မှအချိန်လေးနည်းနည်းအားရင်မလုပ်လဲဆိုတော့တယ်လီဗီရှင်းကြည့်တယ်၊ဗီဒီယိုကြည့်တယ်။နော်။အဲ့လိုလူလူချင်းတကယ်နားလည်အောင်မကြိုးစားကြဘူးနော်လူဟာလူလောကမှာနေတာကိုယ်ကိုယ်တိုင်လူဖြစ်တဲ့အကြောင်းအရေးကြီးဆုံးကလူအကြောင်းနားလည်ဖို့တခြားပညာမတတ်တာကကိစ္စမရှိဘူးလူအကြောင်းကိုနားမလည်တာကအမတန်ဆိုးတယ်အမတန်ကြီးမားတဲ့အခက်အခဲဒုက္ခတွေကြုံရတတ်တယ်ကိုယ်အကြောင်းလဲကိုသိမယ်လူတွေအကြောင်းကိုလည်းသိမယ်ဆိုရင်နော်အခုဒီထက်မှလည်းတချို့အဲ့လိုပြောလို့ရှိတယ်တခြားလူလည်းပြောလို့ရှိတယ်လူတွေကြားထဲမှာအသာလေးနေတော်လို့ရတယ်ဘယ်သူမှပฏิပက္ခမဖြစ်ဘူးအိုအတားလေးနေတော့ရရဆိုတာကကင်းကွာပြီးနေတော့ပြောတာမဟုတ်ဘူးခင်းခင်းမင်းမင်းရင်းနှီးနှီးရိုးရိုးသားသားပြောဆိုဆက်ဆံပြီးနေတော့ရတယ်သူ ူကောင်းမှန်းတယ်ကောင်းတဲ့ချက်ကိုလည်းကောင်းမှန်းသိတယ်သူဆိုရင်လည်းပဲအဲ့ဒီဆိုတာကိုလည်းသိတယ်နော်အကောင်းဝင်ကြီးပဲမျှော်လင့်ပြီးနေတာမဟုတ်ဘူးလူဆိုတာသူလည်းပဲအကောင်းဆိုးရောနေတယ်ကိုလည်းပဲအကောင်းဆိုးရောနေတယ်နော်အဲ့တော့ကိုယ့်ရဲ့အမှားကိုယ့်ရဲ့ချွင်းချက်ကိုယ့်ရဲ့အားနည်းချက်တွေကိုလည်းကိုယ့်ဟာကိုယ်သိတယ်နော်ဒီတတိပဋ္ဌာန်တရားကိုရေရှည်အားထုတ်လို့ရှိရင်ကိုယ့်ကိုယ်ကိုရိုးရိုးသားသားကိုယ့်စိတ်ထဲကိုကြည့်လို့ရတယ်ကြည့်တဲ့အခါမှာတွေ့လိမ့်မယ်ကိုယ့်စိတ်ထားကိုကတစ်ခါတလေကောင်းတယ်တစ်ခါတလေမကောင်းလူတယောက်ကိုတစ်ခါတလေယုံတယ်တစ်ခါတလေမယုံဘူးလို့ဖြစ်တယ်။ဟောကြားတော့ကိုယ့်ကိုယ်ပြန်ကြည့်တော့ငါကူကနည်းနည်းမယုံသင်္ကာဖြစ်တတ်တဲ့စိတ်ကရှိတကူ။ဟောအဲ့တော့ငါစိတ်ကငါနားလဲရမယ်။ဒါအောင်နည်းနည်းလျှော့ရမယ်။ဟောတခုခုမယုံသင်္ကာဖြစ်เสียရှိရင်တကယ်ပဲမယုံစရာအကြောင်းကခိုင်လုံရဲ့လားဆိုတော့ဟိုဒါရှင်းရမယ်။လူတိုင်းကိုယုံလို့တော့မရတာအမှန်ပဲ။ဟောတိုးတော့တကယ်ပဲဒီလူတယောက်ကငါမယုံနေလောက်အောင်အကြောင်းခိုင်လုံရဲ့လား။ဒါအောင်စဉ်းစားရမယ်။အဲစုံစမ်းလို့ရမယ်ဆိုရင်လည်းပဲစုံစမ်းကြည့်ပါနော်ဥပမာငွေရေးကြီးရေးကိစ္စဖြစ်ဖြစ်တခြားကိစ္စနဲ့ဖြစ်ဖြစ်ပြောရဆိုရမယ်ဆိုရင်မယုံရတဲ့လူကိုတော့မပြောသင့်ဘူးမယုံရတဲ့လူကိုပြောမိရင်ကိုယ်ကဒုက္ခရောက်တော့မှာပေါ့နော်အဲ့တော့ယုံသင့်မယုံသင့်ဆိုတာကိုတော့ချင်းချင်းရမှာအမှန်ပဲနော်တိုးတော့တစ်ဖက်သက်ကြီးဘာမှမစုံစမ်းဘဲနဲ့တော့မဆွဆွဲသင့်ဘူးတချို့လင်မယားချင်းအဲ့လိုဖြစ်နေတာရှိတယ်နော်ဥပမာဒကာကြီးတယောက်ဆိုရင်သူ့ဒကာမကြီးကသူ့ကိုမယုံဘူးနော်အပြင်သွားပြီဆိုရင်စိတ်မချဘူးမေးတယ်စစ်တယ်အမြဲတမ်းဘယ်တော့ပေါင်းချင်မှလိုက်ပြီးစုံစမ်းနေဘသူနဲ့ရင်းရင်းနှီးနှီးသွားနေလဲပြောနေလဲဘယ်တော့မှမယုံတော့ကြားတော့တခါကြီးကစိတ်ညစ်လာတယ်အိမ်မှာမနေချင်တော့သွားကျင်တယ်တခြားတနေရာကိုသွားကျင်တယ်နော်အဲ့တော့မယုံရဘူးဆိုရင်လည်းပဲတိတိကျကျတိမှဒါကိုပြောဆိုဆွေးနွေးဖို့တင်တယ်နော်တိတိကျမတိပဲနဲ့အပြစ်မရှိတဲ့လူတယောက်ကိုမယုံတင်ကကြာကြာဖြစ်နေလို့ရှိရင်မယုံတင်ကဖြစ်တဲ့ကိုခမ်းတဲ့လူဟာကြားတော့မခံနိုင်ဘူးမခံတဲ့အခါမှာကိုယ့်ကိုပြစ်သွားမှာဒါမျိုးကဖြစ်တတ်တယ်နော်အဲ့ဒါမျိုးဖြစ်တတ်တယ်အများကြီးတွေ့ရတယ်ဒါကြောင့်ကိုယ့်အကြောင်းကိုကိုယ်သိအောင်အများကြီးကြိုးစားဖို့လိုတယ်ပြီးမှသူတစ်ပါးအကြောင်းကိုသိအောင်ကြိုးစားတင့်တယ်နော်သူများအကြောင်းကိုသိခြင်းအရင်ဆုံးကိုယ့်အကြောင်းကိုသိအောင်လုပ်ရတယ်ဒါကြောင့်တတိပဋ္ဌာန်တရားထုတ်တဲ့ခါမှာကိုယ့်စိတ်ကိုကိုယ်သေချာကြည့်ပါဘာတွေတွေးနေလဲဘယ်လိုခံစားနေရတယ်လဲနော်ကိုယ့်အကြောင်းကိုတောင်ကိုရာဂဏုံးပြည့်သိဖို့ကမဖြစ်နိုင်ဘူးဒါကြောင့်သူတို့ဘာအကြောင်းလဲပဲရာဂဏုံးပြည့်တော့မသိနိုင်ဘူးတော့မသိပဲနဲ့တော့တစ်ဖက်သက်ကြီးမထင်ထားပါနဲ့မဆွဆွဲပါနဲ့မသိရင်ကောင်းတာကတော့အကောင်းကိုပဲတွေးထားလိုက်ပါငါမှမသိပဲဘူးအဲ့တော့သူ့ကိုအကောင်းလိုပဲယူဆလိုက်ပါအဲ့ဒါကဆက်ဆံရေးမှာပို့ပြောက်ပြည်လေတယ်နော် We are afraid we may say the wrong things behave inappropriately or do something sillyလူကြားတဲ့သွားတဲ့ခါမှာတချို့လူတွေကစကားမပြောတတ်ဘူးနော်စကားမပြောတတ်တော့ငါတခုပြောလိုက်ရင်မစီလျော်တာတွေပါသွားမလားနော်သူများမကြိုက်တာတွေပါသွားမလားဆိုတော့တိတ်ဆိုးရင်တိတ်ကြောက်တယ်ကြောက်တော့လူကြားတဲ့ရောက်ရင်လည်းဘာမှမပြောဘဲနေလိမ့်ရှိတယ်နော်ဒီတိုင်းပဲနားထောင်နေမယ်တို့ဖို့ရင်လည်းပဲတက်နေတော့လူကြားတဲ့မသွားဘူးရှောင်တယ်နော်နောက်တခါကြီးတယောက်ကတော့ပြောရမှာဆိုရင် तू ကနည်းနည်း depression ဖြစ်တယ်နော်ငယ်ငယ်တုန်းကအင်မတန်အောင်မြင်တဲ့ပုဂ္ဂိုလ်ဟာအခုအသက်ကြီးလာတော့နည်းနည်းအရင်လောက်မလုံနိုင်မကင်နိုင်တော့ဘူးနော်အဲ့တော့အဲ့ဒါကြောင့်ကိုပဲသူစိတ်ထဲမှာတင်ငယ်တဲ့စိတ်ဖြစ်တယ်။ तू နဲ့တက်တီရွယ်တချို့ကြတော့လုံနိုင်သေးတယ်။အဲ့တော့ तू ကဘယ်လိုသိလဲဆိုတော့သူတို့တောင်လုံနိုင်တာငါမလုံနိုင်တော့ဘူး။အဲ့တော့ကိုကိုကိုအထင်သေးတဲ့စိတ်တွေဝင်လာပြီးတော့အိမ်ထဲအိမ်ပြင်မထွက်ဘူး။အိမ်ထဲမှာပဲနေတယ်။ဘယ်မှမသွားဘူးနော်။တိုင်းနိုင်ရှိလည်းမသွားဘူး။အဲ့တော့ तू နဲ့တက်တဲ့ကာဒီဘုံဘုံကပြောတယ်။တခါကြီးကအိမ်ထဲမှာကြီးပဲမနေနဲ့။ကိုအိမ်ထဲမှာပဲကိုအမြဲတမ်းပိတ်ပြီးတော့လောင်ပြီးတော့နေရတာစိတ်ထဲမှာငြီးငွေ့တယ်မပြောမရှင်ဖြစ်တယ်အပြင်လေးပါလေခဏထွက်ပါ तू မထွက်ချင်ဘူးလူတွေနဲ့မတွေ့ချင်ဘူးအဲ့လို့ဆိုရင်ကိုကားလေးနဲ့ကိုရှောက်သွားလိုက်ပါတပတ်နော်ဥမာရွှေရီကုန်ဖြစ်ဖြစ်ပါဖြစ်သွားပါဆိုအဲ့လို့လည်း तू မသွားချင်ဘူးအဲ့လို့မှမသွားချင်ဘူးဆိုရင်ရိတ်တာသွားပါလားနော်ရိတ်တာမှာတရားထုံးတဲ့လူတွေမရတော့စိတ်အေးချမ်းတဲ့လူတွေရှိတာပေါ့နော်သူတို့ကိုမြင်ရတာကကိုယ်ကစိတ်ချမ်းသာတယ်နော်တနေ့ရောက်သွားလို့ဘုရားဖြစ်ဖြစ်ပေါ့ရွှေရီကုန်စီတီသွားတဲ့ခါမှာတချို့တရားထိုင်နေတာတွေ့ရတယ်သူတို့ကိုတွေ့ရတာကိုကစိတ်ချမ်းသာလိုက်တာနော်ရိတ်သားတွေဘာတွေတောင်းလဲလို့ပဲဇင်းညာရှောင်းရင်းနဲ့တရားရှိမှနေတဲ့လူတွေတွေ့တယ်ထိုင်ရင်းနဲ့တရားရှိမှနေတဲ့လူတွေတွေ့တယ်မြင်ရတာကိုကစိတ်ချမ်းသာစရာအဲ့လိုသွားပါလားဆိုတော့ तू ကမသွားခြင်းဘူးတဲ့ဘုန်းကြီးတွေနဲ့မှမသိပဲဘူးနော်ဘုန်းကြီးတွေဆိုတာတိတိမတိတိရတယ်အဲ့တော့ဘုန်းကြီးစီမသွားခြင်းလဲကိစ္စမရှိဘူးရတယ်ကိုကကိုတနေရာမှာအေးဆေးသွားထိုင်နေဆိုအဲ့ဒါလဲမသွားခြင်းပါဘူးတဲ့နော်အိမ်ထဲမှာနေပြီးတော့တနေ့ကိုမကျင်တတ်စရာပဲ तू တွေးနေနော်တော့သူကအဲ့ဒါလိုစိတ်ညစ်စရာပဲအမြဲတမ်းတွေးပြီးတော့အပြစ်ကြီးပဲရှာပြီးပြောနေတော့ကြာတော့သူ့အိမ်ကသူ့ဇနီးကလည်းစိတ်ညစ်လာပြီသူ့သားသမီးတွေကလည်းစိတ်ညစ်လာတော့တချို့သားသမီးတွေဆိုရင်မနေတော့ဘူးထွက်သွားလိုက်ပါ မတက်နိုင်တော့ဘူးတဲ့နော်နေရှိတဲ့၍အဆိုးတွေကြီးကြားနေရတယ်ညှင်းညူတာပဲကြားရတယ်ငါ့ကိုဘယ်လိုမဆော့ကြောက်ဘူးငါ့ကိုမလေးစားတော့ဘူးငါရင်တော့လုံနိုင်ကနေတော့ငါ့ကိုလေးစားတယ်အခုတော့ငါမလုံနိုင်ကမကန်တော့ငါ့ကိုမလေးစားဘူးအဲ့လိုဖြစ်တတ်တယ်နော်အဲ့တော့တချို့လူတွေကအဲ့လိုအကြောင်းအကြောင်းကိုပဲအပေါင်းဖို့ပို့ပြီးတော့ကင်းသွားတယ်အဲ့တရားအထုတ်တဲ့သူဆိုရင်တော့နော်ဒီချက်ကမပြောလို့မဖြစ်ပြန်ဘူးနော် depression မဖြစ်ဘူးစောစောစီစီတက်ကငငယ်တက်ကတရားကိုတည်အချက်အထုတ်လာလို့ဆိုရင် depression ပဲတော့မှမဖြစ်ဘူးနော်အဲ့တော့မိတ်ဆွေတယောက်ကအကြောင်းနေဘက်ပါပဲ तू ကဘယ်လိုပြောလဲဆိုတော့ तू အရင်တုန်း depression ဖြစ်တယ်နော်ဟေးတော့ကလည်းအမှန်တမ်းများတဲ့အကြောင်းအစာအိမ်ယောဂါတို့ဘာလို့လဲဖြစ်တယ်တစ်ချိန်မှာတော့ तू က operation တစ်ခုလုပ်ရတော့မှအချိန်နေရောက်နေပြီနော်ဒါကိုလည်း तू အမှန်တမ်းကြောက်တယ်ငကူတွေကလည်းနည်းနည်းကြောက်တတ်တဲ့သူတွေနော်အဲ့တော့အဲ့လိုအချိန်နေဖြစ်နေတဲ့အချိန်မှာ तू နဲ့တွေ့တော့သူ့ကိုတရားထုတ်ပါလို့တိုက်တွန်းတော့ तू စူးစမ်းကြည့်တယ်မနေ့စောစောအိမ်ကနေလမ်းလျှောက်သွားသူအိမ်နဲ့မင်းမွေးရဇေဒီမှာသွားဖះခဏရှိခိုးပြီးရင်9မိနစ်10မိနစ်လောက်တရားထိုင်တယ်မိတခါပြန်လျှောက်ပြီးတော့ပြန်လာတယ်အဲ့ဒါလေးကိုမှန်မှန်လောက်တာနဲ့ကိုပဲတဲ့တနေ့တအားလုံးသူ့စိတ်ကလေးကကြည်လင်းနေတယ်နော်ခဏတစ်ဖြုတ်တော့မကြည်လင်တာတွေကတော့ဖြစ်တာပေါ့လေတုပ်တော့တာမရှိဘူးတဲ့ဒီလိုနဲ့တဖြည်းဖြည်းဖြည်းနဲ့ညာအိတ်ခါနီးမှလည်းပဲတရားကိုရှိမှတယ်အဲ့လိုနဲ့ပဲတဖြည်းဖြည်းကြားတဲ့ခါကျတော့တနေ့တအားလုံးခဏခဏတတိယတိုင်းတတိယတိုင်းတရားရှိမှတယ်နော်ကာမောင်းရင်လည်းပဲတရားရှိမှတယ်အရင်တခါပြောဘူးတလို့ပဲတဏှာကြီးပြည့်တိုင်းတခါတော့ဒီမိနစ်2မိနစ်တရားရှိမှတ်တယ်အဲ့လိုရှိမှတ်တဲ့အလေ့ကျင့်များလာတော့အခုတော့အစာရင်ယောဂါလည်းမရှိတော့ဘူး depression လည်းအရင်လောက်မဖြစ်တော့ဘူးနော်အရင်လောက်မဖြစ်တော့ဘူးဆိုပေမဲ့နည်းနည်းတော့ဖြစ်သေးတယ်ဆိုတော့ဒီပဲနော်ဒါကတော့ကိုယ်တရားထုတ်တဲ့အသိဉာဏ်ရဲ့ရင့်ကျက်မှုပေါ်မှာမူတည်တာပါပဲနည်းနည်းလို့ရင်တော့အကျိုးနည်းနည်းတော့ရမှာနော်တိုးတော့သူအခုပြောတယ်အရင်တုန်းက depression တခါတခါဖြစ်လာရင်တဲ့ဆေးတွေဘာတွေတောက်ရဆေးရောင်းတွေဘာတွေတွတ်ပြရဆယ်ရက်15ရက်လောက်မပြေနိုင်ဘူးနော်အဲ့ဒီဟိုဘက်ပြေသွားပြီတဲ့ဟိုဘက်နောက်ပိုင်းမှာတောင်မှလုံးလုံးကြီးပြေတယ်လို့မပြောနိုင်ဘူးအခုတော့တခါတလေအလုံးမှာအစင်မပြေလို့ဖြစ်ဖြစ်တခုခုအကြောင်းကြောင့်စိတ်ညစ်လာတယ် depression ဖြစ်တယ်ဆိုရင်တဲ့နိုင်ပိုင်းလောက်ပဲနော်တရက်ထက်ပိုတာရှည်မခံဘူးတဲ့အဲ့ဒီ depression ဖြစ်ရတဲ့စိတ်ကိုပဲအကြောင်းကိုပဲအေးအေးဆေးထိုင်ပြီးတော့ကြည်ပြီးတော့တီးပြီးတော့ရှိမှလိုက်ရင်ပြေသွားတယ်နော်ဆေးတွေပါနေလို့ကမလိုတော့ဘူးနော်အဲ့တော့အဲ့ဒါလို့ကို့ဘွားမှာအခုမကြုံရသေးပြီမယ်တနေ့မကြုံရဘူးလို့မပြောနိုင်ဘူးနော်ဒါတွေအတွက်ကြိုးကြိုးတင်းတင်းအမျောမြင်ကြီးကြီးနဲ့အခုတည်းကတရားကိုကြိုးစားမှာနေ့တိုင်းကြိုးစားနေမှာအလွတ်လွတ်ရင်းနဲ့ကြိုးစားနေမှာစကားပြောရင်တွိုင်းလိုင်းဆက်ဆံရင်းနဲ့လည်းပဲတတိနဲ့ကပ်ပြီးတော့ကြည့်ပြီးတော့သိပြီးတော့နေမှာပဲနော A child neglected by busy parents who merely provide material needs is bound to feel unwanted and alone. ကလေးငယ်လေးမိဘတွေကတိတ်မပြည့်စုံနိုင်ဘူးเนาะအကြောင်းမျိုးမျိုးကြောင့်ပေါ့တချို့လည်းမိဘတွေကခုနပြောလိုပဲအမှုတန်းနေဆိုတော့တခြားကိုပြောင်းသွားလို့ကလေးကကြံရိတ်ခဲ့တယ်။ဒုံမွေလည်းပဲမိဘနဲ့အိမ်မှာတော့အတူတူနေတယ်။မိဘတွေကအင်မတန်အလုပ်များတယ်မနေ့6နိုင်ရနေည9နိုင်8နိုင်9နိုင်အထိအောင်အလုပ်နဲ့လည်းနဲ့မပြတ်ဘူး။เนาะတာသမီနဲ့အေးအေးဆေးစကားပြောဖို့ရအချိန်လိုဘာလို့မပေးနိုင်ဘူး။ကလေးကိုတော့ material needs အဲ့ဒါတော့ပေးထားတယ်နော် who merely provide material needs အင်းယူစားပေးတယ်မုံဖိုးပေးတယ်ကျန်တာလည်းပဲအသုံးဆောင်တဲ့အကုန်လုံးပေးတယ်ဒါပေမဲ့လိုက်လိုက်လှလဲမဆက်ဆံဘူးနော်ကလေးတယောက်ဆိုဘယ်လောက်ထိအောင်ပြောလဲသိလား तू အသက်20ကျော်ပြီ तू အဖေကသူ့ကိုတဲ့တမီးလို့တော့တခါမှမခေါ်ဘူးတဲ့ယုံနိုင်ပါ့မလားအဲ့ဒါအဲ့ဒီကလေးပြောတာကိုကြားရတာနော်အဖေကသူ့ကိုတဲ့တမီးလို့တောင်တခါမှမခေါ်ဘူးချစ်တယ်လို့တခါမှမပြောဘူးတဲ့အမှန်တန်ခံစားချက်ပြင်းတာပဲကလေးစိတ်တယ်မှာနော်သူ့မချစ်ဘူးလို့ပဲသူခံစားရတယ်တဲ့အဲ့တော့အဲ့ဒါလို့ကလေးတယောက်ကိုအင်းကြီးဝတ်စားကစားစရာမုံဖိုးတခြားသူလိုချင်တာတွေပေးယုံနဲ့မလုံလောက်သေးဘူးနော်သူ့ကိုနားလဲဖို့သူပြောတဲ့ဆိုတာတွေကိုလေးလေးစားစားနားထောင်ဖို့အများကြီးလိုOld people feel lonely when, because of the lack of mobility, they are kept away in old folks' homes or excluded from activities of younger family members. Lujiriya lebe lonely tei phit de. A lo tru ma ho di di ma twa nai ma la nai mu. A tet ji twa do. A chu sin chitao di ba ri ya ne ne na de. A yu a sit di ya ma kaung mu. Phi 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 lut 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 be twa tat de. Twa nai de. A chu sin lu ga twae be ma twa lo ya.အဲ့လိုဆိုတော့ဘယ်မှမသွားတော့အိမ်မှာပဲအနေများတော့တဖြည်းဖြည်းအပေါင်းအသင်းမိတ်ဆွေတွေနဲ့အဆက်ပြတ်တယ်အချို့ပြင်ဆင်ယူလိုက်တဲ့တကာကြီးတွေဆိုရင်အရင်တုန်းကသူတို့အိမ်မှာဧည့်သည်ပြတ်တယ်လို့မရှိဘူးအခုသူတို့အိမ်သွားကြည့်ရင်ဧည့်သည်မရှိဘူးဘယ်သူမှမလာနိုင်ကြအောင်နော အဲ့လိုဖြစ်သွားတာတွေ့ရတယ်နော်အဲ့တော့ရင်းရင်းနေနေသိတယ်မိတ်ဆွေမိသားစုတစ်ခုစုအကြောင်းကိုနည်းနည်းလေးပြောပြခြင်းတယ်အဲသူတို့နဲ့ကဒီဖုံဖုံနဲ့ကတက္ကသိုလ်မှာကျောင်းနေပဲပါနော်အဲ့တော့သူ့အိမ်ကိုအလဲသွားတော့သူ့ဖေကနည်းနည်းဝန်းနေတဲ့အမူအရာကြီးနဲ့ပြောတယ်အရှင်ဘုရားတငယ်ချင်းကိုဆုံးမပါအောင်ဗျာတဲ့နော်အဲ့တော့အဲ့လိုပြောတာကိုကြားလိုက်တဲ့ဒီဖုံဖုံကနည်းနည်းတော့စိတ်ထဲမှာစိတ်ဆိုးရင်သွားပြီဒုက္ခပဲငါတငယ်ချင်းတော့ဘာတွေရှော့လို့နေလဲမသိဘူးနော်ဘာလို့လို့တော့လို့တခါကြီးလို့တခါကြီးသမီးကဘာလို့လို့တော့ဆိုတော့သူတို့ကတပည့်တော်ကိုစကားမပြောကြဘူးတဲ့နော်ဒါအဖေရဲ့ခံစားချက်နော်သူတို့ကတပည့်တော်စကားမပြောကြဘူးတဲ့တပည့်တော်လူရမသွင်းတော်ဘူးတဲ့တပည့်တော်ကငငလေးတွေကသူတို့ဘွဲ့ရတဲ့အထိပညာသင်ပေးကြတာတဲ့နော်ဒါနဲ့ဒီဖုံးကလည်းဟာဒီကိစ္စကတော့ငါမယုံမှဖြစ်မယ်နော်ဒါနဲ့တငယ်ချင်းနဲ့တွေ့တော့နင့်အဖေကြီးကပြောနေတယ်နေကသူ့စကားမပြောဘူးဆိုလူရမသွင်းဘူးဆိုမဟုတ်ပါဘူးဗျာတဲ့တပည့်တော်တို့မှအလုံးအလုံးများတယ်ဗျာတပည့်တော်ပြောပြမယ်မနေ့9နာရီဆိုထားပြီတဲ့နော်အချင်းမတူးနဲ့ထားပြီးတော့မမြန်စားဖို့တောက်ဖို့ချက်ရတယ်ချက်ပြီးရင်ကိုယ့်ကိုယ်တိုင်မမြန်စားပြီးတော့အဖေအတွက်စားဖို့ဆိုပြီးတော့ပြင်ဆင်ပြီးတော့ထားခဲ့ရတယ်ထားပြီးရင်အိမ်မှာသားတွေသမီးတွေရှိတယ်ကလေးတွေကိုကျူရှင်သွားပို့ရတယ်ကျူရှင်ပို့ပြီးရင်သူကအလုပ်ကိုသွားရတယ်နော်သူ့အလုပ်ကလည်းပဲကုမ္ပဏီလုပ်ငန်းဆိုတော့မနေ့6နာရီဆိုရင်ကိုယ်တယ်လီဖုန်းကလာပြီတဲ့ဘာလုပ်ထားဘာလုပ်ထားဘာလုပ်ထားဆိုတာကြိုတင်မှကြနေပြီတဲ့ရုံးချိန်ကြမှာမဟုတ်ဘူးတဲ့ဒီပြတော့အိမ်မာတွေကဒီတယ်လီဖုန်းနဲ့လုပ်ရတယ်ကားထဲမှာလည်းတယ်လီဖုန်းကပါသွားတယ်နော်သူ့ရုံးကသူ့ office ကနိုင်ငံခြားကတခါလေးလှမ်းခေါ်ခြင်းခေါ်တယ်ခေါ်ရင်ချက်ချင်းကိုပြန်ပြီးတော့အကြောင်းကြားတယ်နော်ခီးကလည်းအများကြီးတွားရတယ်ရုံးမှာကြည့်ပြအချင်းပြထိုင်နေရတာမဟုတ်ဘူးရုံးရရင်ရုံးလို့လုပ်ပြီးတော့တော့ကြအပြင်ထွက်ဆရာရှိရင်ထွက်ရတယ်ခီးဝေးဝေးလည်းတွားရတယ်နိုင်ငံခြားလည်းတွားရတယ်အဲ့လိုဆိုတော့တနေ့လုံးအလုပ်ကပင်ပန်းလာတယ်ရတဲ့ကြတော့အိမ်ပြန်တဲ့ခါကျတော့အိမ်ပြန်ရင်းနဲ့လမ်းမှာတွေ့တဲ့ဆိုင်ကနေကိုလိုတဲ့အတုံးဆောင်ပစ္စည်းစားစရာလေးပါလေးလဲဝယ်ပြီးတော့ပြန်လာတယ်အိမ်ရောက်ရင်ကမန်းကနရေမိုးချိုးပြီးတော့စားဖို့သဘောချက်ရပြော့တယ်ချက်ပြော့ပြီးရင်ခရီးတွေကြွေးအဖေကိုကြွေးကြွေးပြီးရင်တော်တော်မောနေပြီတော်တော်ပင်ပန်းနေပြီပင်ပန်းတော့ခဏလေးတယ်လီဗီရှင်းထိုင်ကြည့်ပြီးတော့ဆုံးအောင်တော့မကြည့်နိုင်ပါဘူးဗျာဘာပြနေမှတော့မသိတော့ဘူးတခါလေးတဲ့အိတ်ချင်နေပြီတဲ့အဲ့ဒီချိန်မှာရှင်ပြတဲ့ခါကြီးကငါဘလို့ဖြစ်တယ်ငါဘလို့ဖြစ်တယ်နင်တို့ငါ့ကိုပစ်ထားတယ်နင်တို့ငါခရီးမဆိုင်ဘူးသူကနေ့တိုင်းအဲ့ဒါပဲပြောတယ်ပြောတော့တပည့်တော်ကလည်းအဲ့ဒါလည်းကြားလည်းမကြားကျင်တော့ဘာပြန်ပြောမှလည်းမသိတော့ဘူးဘာမှမလုပ်တတ်ဘူးနော်သူ့အတွက်လူတော်တော့အကုန်လုံးပေးထားတယ်တဲ့နော်ဘာထပ်လို့မှန်းတပည့်တော်လည်းမသိဘူးမသိတော့အဖေဖေအိတ်တော့အိတ်တော့သမီးတို့လည်းအိတ်တော့မယ်ဆိုသူကအိတ်တော့တာပဲဒါတွေမကသေးဘူးနော်ဒီဒကာကြီးကဘယ်လိုပြောသေးလဲဆိုတော့တပည့်တော်မိကြီးတွေကတဲ့သူတို့တငယ်ချင်းတွေအိမ်ကိုအလဲလာတဲ့ခါတပည့်တော်ကသူတို့စကားဝိုင်းနဲ့ဝင်ပြောတာကိုမကြိုက်ဘူးနော်အဖိုးကကိုယ့်အကူအခန်းထဲသွားနေပါဟိုမှာတယ်လီဗီရှင်းသွားကြည့်ဗီဒီယိုသွားကြည့်ဆိုပြီးတော့အခန်းထဲကိုပို့လိုက်တယ်တပည့်တော်သူတို့ကတပည့်တော်ဝင်ရောတာဝင်ပြောတာမကြိုက်ဘူးတဲ့နော်အဲ့တော့ဒီအဖိုးကဘယ်နဲ့နေမလဲတမီးကလည်းစကားမပြောဘူးမိကြီးတွေကလည်းတိတ်အယောတွင်မလုပ်ဘူးသူတယောက်ထဲနေရတယ်နော်စားစရာတော့အပြည့်ရှိတယ်နော်အကြီးကျယ်လုံးကြီးဖြစ်ပြီနော်အဲ့တော့ဒါကလူကြီးတွေအပြည့်ကြီးလို့လည်းမပြောလို့ဘူးကလေးတွေအပြည့်လို့လည်းမပြောလို့ဘူးနော်ဘသူအပြည့်လို့မပြောလို့နားလဲဖို့လိုတယ်တက်နဲ့လောက်ညှိပေးဖို့လိုတယ်အဓိကချက်ကအဲ့ဒီအဖိုးဖြစ်တဲ့လူကိုယ်တိုင်သူ့ဟာသူတရားထုတ်ပြီးတော့အေးအေးဆေးဆေးနေမယ်ဆိုရင်နော်သူ့စိတ်ကကြည်လင်အေးချမ်းနေမယ်နော်မနေ့သူ့သားသမီးတွေကလှုပ်ပေးခဲ့တာလေးတွေသူစားပြီးတော့ဩငါသားသမီးတွေကအလုပ်တော်ပင်ပန်းကြတယ်နော်သူတို့အိမ်ကနေထိုင်ပြီးမေတ္တာပို့မယ်ငါငယ်တုန်းကသူတို့ကငါပညာသင်ပေးခဲ့တယ်ကျွေးခဲ့တယ်မွေးခဲ့တယ်အခုသူတို့ကငါ့ကိုတလှည့်ပြန်ပြုစုနေတယ်နော်ဒီလိုပြုစုတာကိုပဲကြည်ကြည်နက်နက်ကြည်ကြည်နူးနူးလေးခံယူပြီးတော့အပြင်အလုပ်ကိုသွားတဲ့တားရီသမီးတွေမြေးတွေကိုအင်းကနေထိုင်ပြီးတော့မေတ္တာပို့ပေးနေမယ်နော်ကျန်းကျန်းမာကြပါစေဘေးရန်တွေလည်းကင်းဝေးကြပါစေလူရင်းဆန္ဒပြည့်ဝကြပါစေစသည်ဖြင့်နော်ကျန်တဲ့အချိန်မှလည်းပဲကိုယ့်အကူထိုင်ရဲပဲဖြစ်ဖြစ်အဲ့ရဲပဲဖြစ်ဖြစ်လမ်းလျှောက်လို့ပဲဖြစ်ဖြစ်ရနိုင်တဲ့လောက်ကလေးတတိပဌံကိုပွားပြီးတော့ငင်းငင်းချမ်းချမ်းလေးနေမယ်ဆိုတော့အဲ့လိုဆိုသူ့စိတ်ကအထက်လျောက်တော့ကြီးလင်းနေမှာနော်ကြီးလင်းနေညနေကျရင်သူ့သားသမီးသူ့မိကြီးတွေပြန်လာရင်ဟာငါသမီးပြန်လာပြီဆိုတာလေးကို तू ကဝန်တာအားရလဲလဲလေးဒီလိုတခွန်းလေးပဲပြောလိုက်နော်ပြန်လာတဲ့သားသမီးဟာအာအိမ်ရောက်လာတဲ့အဖေကဝန်တာအားနှုတ်ဆက်တာကိုရတော့နည်းနည်းကြီးနေတော့အခုဆိုရင်ဒီလိုမဟုတ်အိမ်ပြန်လာရင်အဖေမျက်နှာကြည့်တယ်အဖေမျက်နှာတိတ်မကြည့်ဘူးတိတ်မကြည့်ဟိုဘက်ကနည်းနည်းသွားနည်းခောက်ဝဲဝဲရသွားရှောင်းနေအော်မျက်နှာမကြည်တဲ့လူအနာကိုမလာခြင်းဘူးဒါထုံးစံလေနော်အလုတ်ကပင်ပန်းတော်နော်ပြီးတော့အဲသူအဖေကြီးက အဖိုးဖွားတွေကအိမ်မှာနေပြီးတော့အဲ့လိုကြီးကြီးလေးလေးနဲ့နေပြီဆိုရင်နော်တာသမီးတွေကချက်ပြုတ်ပြီးတယ်ဆိုရင်အားရပါရဝန်တာအားစားလိုက်မယ်နော်သူကသမီးလေးချက်ပြီးတာကောင်းတယ်ကွနော်စားမယ်ပြီးသွားပြီဆိုရင်သမီးဒီနေ့အလုပ်ပင်ပန်းသလားနော်တာဒီနေ့အလုပ်ကဘယ်နဲ့တော့အဆင်ပြေရလားပင်ပန်းသလားမင်းပေါ်ရရင်နည်းနည်းတော်အောင်မယ်နော်အဲ့တော့အတိအပြားပါလဲဆိုတော့ကိုကသူများစီကမေတ္တာနဲ့ဂရုစိုက်မှုကျင်နာမှုယူရမှုလိုချင်နေတာနော်လိုချင်နေရင်ဘာလုပ်ရလဲဆိုတော့ကိုကဥအောင်ပေးလိုက်ရတယ်အဲ့လိုဆိုရင်တာသမီးတွေကဟောအဖေနားနေရတာစိတ်ချမ်းသာလိုက်တာဆိုအနာလာတယ်နော်အဖေကဒီနေ့မနဲ့နေကောင်းလားနော်သမီးဟိုဟာလေးလှုပ်ထားခဲ့ဒီဟဲ့လှုပ်ခတ်အဖေစားပေးပြီလားစားလို့ကောင်းရင်လားမနဲ့ဖန်ဘာစားခြင်းတော့နော်ကျမရဲ့အချိန်တွေရောဘယ်နဲ့ရှိတယ်လဲအဖေအပြင်သွားမလားဘယ်နေ့ဆိုရင်အားတယ်လေဖះလိုက်ဖို့မှာဒီလိုပြောခွင့်ဆိုခွင့်ရမှာနော်အခုတော့တွေ့တိုင်းနင်တို့ကငါ့ကိုပြစ်ထားတယ်နင်တို့ကငါ့ကိုစကားမပြောဘူးနော်နင်တို့ကကျေးဇူးမသိတတ်ဘူးငါနင်တို့ငယ်ငယ်တုန်းကငါကဘယ်လိုပြုစုခဲ့ရလားအခုငါကြီးတော့နင်တို့ငါ့ကိုမပြုစုဘူးနော်အဲ့ဒါလို့အပြောပါများတော့တာသမီးတွေကကြားတော့မတက်နိုင်တော့ပါဘူးနော်အဲ့တော့ဘသူအပြစ်လို့မဆိုလိုဘူးနော်ကို့ဘက်ကကို့ဟာကိုတာဝန်ယူလိုက်ကြမယ်ဆိုရင်နော်ကို့ဟာကိုစိတ်ချမ်းသာအောင်တတိပဌံတရားလေးပွားပြီးတော့နေလိုက်ကြမယ်ဆိုရင်ယဉ်နှင်းမှုပိုရှိလာမယ် loneliness ကတက်တာသွားမယ်စိတ်လည်းချမ်းသာတော့ဒီပြဿနာကအခုဒီမှာလဲဒကမာကြီးတွေအများကြီးပါတယ်ဒကာကြီးလည်းအများကြီးပါတယ်เนาะအ ਨੇ နဲ့အများတော့ကြုံတွေ့ရမှာပါအဲ့တော့ပေါ့ပေါ့တနာမနေစေခြင်းဘူးเนาะအင်မတန်ကျေးဇူးကြီးတဲ့မိဘတွေပါအဲ့တော့အဲ့လို loneliness ဖြစ်လာတဲ့ခါမှာတဲ့လောက်ရမယ့်ကိစ္စမလုပ်သင့်တယ်လဲဆိုရင် accepting and befriending yourself ကိုကိုကိုလက်ခံဖို့ကိုကိုကိုမိတ်ဆွေဖြစ်အောင်လုပ်ဖို့ဒီစကားကိုတော့ဘုံဘုံကတိတ်တဘောကြတာအရင်တခါလည်းပဲတရားလေးတပုတ်ဟောခဲ့တဲ့ထက်မှာဒီအဓိပ္ပာယ်မျိုးပါတဲ့စကားလေးတစ်ပိုက်ပါတယ်နော် I make my mind my friend နော်အရင်တခါဟောခဲ့တဲ့တရားလေးပါနော်အဲ့ဒါတော့တချို့တော့နာဘူးတယ်တချို့တော့တိတ်ခွေရနေစင်နာဘူးတယ်နော်အဲမနာဘူးတဲ့ဒကာကြီးရဒကာမကြီးဆိုလဲအဲ့ဒီတိတ်ခွေလေးပါရှာပြီးတော့နားထောင်ကြည့်ပါနော်ကိုဟာကိုတရားအထုတ်ပြီးတော့နေတဲ့သူဟာသူစိတ်ကသူ့မိတ်ဆွေဖြစ်နေတယ်နော်အဲ့တော့ကိုယ့်ကိုအများဆုံးစိတ်ဆင်းအောင်လုပ်တာသူများမဟုတ်ပါဘူးကိုယ့်စိတ်ပါကိုယ့်အတွေးပါကိုယ့်ရဲ့သဘောထားတွေပါကိုယ့်သဘောထားမှားနေလို့ကိုယ့်ရဲ့အတွေးခေါ်တွေမှားနေလို့နော်ကိုယ့်စိတ်ကိုကိုယ်နားမလဲလို့ကိုယ့်စိတ်ကိုကိုယ်တည်ငြိမ်အောင်အေးချမ်းအောင်မထားတတ်လို့အဲ့ဒီစိတ်ကအတွေးတွေအမျိုးမျိုးတွေးပြီးတော့ကိုယ့်ကိုယ်ကိုပဲပြန်နှိပ်စက်တယ်နော်အဲ့တော့ start by not rejecting yourself ကိုယ့်ကိုယ်ကို reject မလုပ်ပါနဲ့နော်ငါမကောင်းဘူးငါဆိုးတယ်ငါအသုံးမကျဘူးအဲ့လိုဟာတွေမတွေးပါနဲ့ငါမတက်နိုင်တဲ့ကိစ္စရှိလို့ငါတက်နိုင်တဲ့ကိစ္စရှိတယ်ငါဆိုးတဲ့အပိုင်းရှိလို့ငါမှလည်းကောင်းတဲ့အပိုင်းလည်းရှိတယ်ကိုကိုကိုလည်းပဲအကောင်းဆိုးနှစ်ခုစလုံးကိုမျှပြော်ကြည့်ပါနော်ပြီးတော့ကောင်းတာကိုဒီနေ့တစ်ချာပို့ပို့ပို့ပို့ပြီးလှုပ်သွားပါနော်ဒီသတိပဋ္ဌာန်တရားအားထုတ်လာလို့ရှိရင်အလိုအလျောက်ပဲကောင်းတဲ့ဘက်ကတိုးတက်လာတယ်ဆိုးတဲ့ဘက်ကညော့သွားတယ်အလိုအလျောက်ဖြစ်လာတယ်ဥပမာဆိုတော့ရုပ်စွာဆုံးပြောမယ်ဆိုရင်တတိပဌံတရားထိတိမိအားထုတ်တဲ့ချို့ဆိုရင်စိတ်လေးပါပြတ်သွားတယ်အရက်ပြတ်သွားတယ်နော်အပျော်ပါနည်းနည်းသွားတယ်ပြောမယ်ဆိုရင်တယ်လီဗီရှင်းနဲ့ဗီဒီယိုတို့ကစကြည့်တာညော့သွားတယ်မကြည့်ဘူးလို့တော့မဟုတ်ဘူးနော်တကယ်ကြည့်တဲ့နဲ့မှတ်သားထိုက်တဲ့ educational ဖြစ်တဲ့ပညာရနိုင်တဲ့အကြောင်းအရာလေးတွေဆိုရင်တော့ကြည့်လိုက်တယ်အပေါ်လေးမကြည့်ဘူးရှော့လို့ရသွားတယ်နော်အဲ့တော့လူတော်တော်များရဲ့ဘဝမှာဒုက္ခတွေအများကြီးကျင်ဝတာဘာလို့လဲဆိုတော့မလုတ်တင်တာတွေကိုလုတ်နေတယ်လုတ်တင်တာကိုတော့မလုတ်ဘူးအဲ့ဒါကြောင့်ဒုက္ခတွေများနေတာနော်အဲ့တော့တတိပဌံတရားအားထုတ်လာတဲ့ခါမှာဒီအတိအမြင်ကတစ်မျိုးလေးနဲ့ရင်းကျက်လာတဲ့အတွက်ကြောင့်သူ့မှာရွေးချယ်နိုင်တဲ့စွမ်းအားပိုကြီးလာတယ်တပည့်တယောက်ဆိုအဲ့လိုပြောတယ်သူကနိုင်ငံခြားမှနေတော့သူတို့မှာအင်တာနက်ကလောလောကူကူတုံးလို့ရတယ်ကွန်ပျူတာနဲ့အင်တာနက်တကဘာလုံးဆက်ထားလို့ရတယ်ကြိုက်တဲ့ information ကြိုက်တဲ့ entertainmentခလုတ်ကလေးသုံးလေးခုနှိပ်လိုက်ရုံနဲ့ချက်ချင်းရတယ်။သူပြောတယ်အရင်တရားအမထုတ်ခင်တုန်းကဆိုရင်တဲ့ခလုတ်နှိပ်လိုက်လို့ပေါ်လာသမျှကိုစိတ်ဝင်စားပြီးတော့အဲ့ဒါမဆုံးနိုင်တော့ဘူး။နော်ပတ်စံလည်းအများကြီးကုန်တယ်အချိန်လည်းအများကြီးကုန်နေတယ်နော်။အခုတော့တပည့်တော်ဖုံဖုံပြောသလိုပဲတရားကိုကြိုးစားပြီးတော့အထုတ်ပါတယ်တဲ့နော်။နိုင်ငံခြားမှနေရင်းနဲ့ကိုအထုတ်တာနော်။အထုတ်တော့တဲ့တွေ့တာမှန်သမျှအကုန်လုံးကိုမယူတော့ဘူးတဲ့။နော်။တခုခုမြင်ရရင်ကြည့်နေရင်းနဲ့နားထောင်နေတဲ့ကိုပဲဒီဟာရဲ့အခုကိုမြင်နေရကြားနေရတဲ့အကြောင်းအရာရဲ့တန်ဖိုးသူ့ရဲ့လေးနဲ့မှုအဲ့ဒါကိုသိချာဟိုညာလေးနဲ့အကဲခမိရသားဖြစ်နေတယ်နော်ကဲခမိသားဖြစ်တော့တိတ်တန်ဖိုးမရှိဘူးတက်တက်အပြင်းပြေုံအပြော်တက်တက်ဆိုရင်တော့ခဏနဲ့ပဲအဲ့ဒါကိုပိတ်ပလိုက်တယ်ဆက်မလုပ်တော့ဘူး တော့အဲ့ဒါလို့မလောက်တင်တာတွေကိုမလောက်ပဲနဲ့လောက်တင်တာတွေပို့ပြီးတော့လောက်လာတဲ့ခါမှာကိုယ့်ကိုယ်ကိုလေးစားမှုချစ်ခင်မှုတိုးလာတယ် self respect တိုးလာတယ်နော်ကိုယ့်ကိုယ်ကို reject လုပ်တယ်ဆိုတာ self respect မရှိတာပဲနော်ငါဘာမှမသိဘူးငါဘာမှမတတ်ဘူးနော်အဲ့လိုကိုယ့်ရဲ့အဆိုးတွေကြီးပဲကိုရှာကြည့်နေတာဟုတ်တရားထုတ်လာတဲ့လူကဘာမှမလုပ်ဘာမှမတတ်တော့မှနော်သူ့စိတ်ထားလေးကြည်လင်အေးချမ်းနေတာနဲ့ကိုဘယ်သူကျင်းမှမရသေးတယ်တကမိုင်းတယောက်ဆိုယောဂါဖြစ်လို့ဘာမှမလုပ်နိုင်တော့ဘူး။ तू ဘာပြောလဲဆိုတော့ဒီလေဘင်းကအထက်နော်ကြီးကြီးလင်းလင်းရှိနေတော်ပြီးတဲ့ကျန်တဲ့တကူလုံးဘာဖြစ်ဖြစ်တဲ့ तू တရားအထုလို့ရရင် तू ဘဝအတိတ်ပဲရှိသေးတယ် तू ကျင်တတ်ပါတယ်နော် तू ကြောင့်တော့အသေးစိတ်ပြောခြင်းမိမယ်အချင်းသိမရပါဘူးနော်အတိတ်ပဲကဘာလဲဆိုတော့ဒီတရားကိုထိထိမိမိကြိုးစားအထုလာတဲ့လူပါလေဒီအလုပ်တစ်ခုနဲ့ကိုပဲကိုကိုကိုလေးစားတယ်ကိုကိုကိုချစ်တယ်ကိုကိုကိုတန်ဖိုးထားတယ်ကိုဘဝကိုကျင်တတ်နေတယ်ကိုကိုကို reject မလုပ်ဘူးနော်ကိုကိုကိုအထင်မသေးဘူးဒီချက်ကအရေးကြီးဆုံးပဲ This happens too often so try and be your own friend ကိုကိုကိုမိတ်ဆွေကောင်းဖြစ်အောင်ကြိုးစားပါနော် Being alone does not mean being lonely for you for you still have yourself to be with so being alone နဲ့being lonely နဲ့မတူနော် being alone ဆိုတာတကူတည်းဖြစ်နေတာအနားမှာဘယ်သူမှမရှိတာနော်အဲ့တော့အနားမှာဘယ်သူမှမရှိတာအဖော်ပဲနေတာလို့ပြောလို့မရဘူးလားထင်စရာတော့ရှိတယ်နော်မဖြစ်ဘူးတကယ်တရားကိုအားထုတ်နေတဲ့လူဟာအနားမှာဘယ်သူမှမရှိပြီမဲ့အဖော်မဲ့လို့အားငယ်နေတဲ့သဘောမျိုးနော်အဖော်ရှာနေတဲ့သဘောမျိုးမရှိဘူးနော် being lonely ဆိုတာအဖော်မဲ့လို့အားငယ်နေတာအဖော်ရှာနေတာအဖော်ဝလိုချင်းနေတာကိုယ့်အကူတရားထုတ်ပေါ်နေတဲ့လူဟာအဖော်ဘူးမရှာဘူးအပြစ်မှမရှာဘူးနော်အဖော်မရှိပါလားဆိုပြီးတော့အားမငယ်ဘူးမကြောက်ဘူးနော်သူ့အကူတရားထုတ်ပြီးတော့ပဲသူ့အကူကျင်တဲ့နဲ့သူ့စိတ်ကသူ့အဖော်သူ့တတိကသူ့အဖော်တတိပဋ္ဌာန်ကအဖော်ဖြစ်နေတယ်နော်အဲ့တော့ဒီတတိပဋ္ဌာန်အဖော်ကိုတတိချာချာအဖော်ကောင်းဖြစ်လာအောင်နော်ကိုယ်နဲ့အမြဲတမ်းနေတဲ့အဖော်ဖြစ်လာအောင်ကြိုးစားတကယ်တော့ ultimately we are lonely เนาะ ultimately we are each of us are lonely ဘာလို့လဲဆိုတော့နောက်ဆုံးအချိန်မှာအနားမှာပဲဖော်ရှိမလဲဘယ်သူဖော်ရှိမလဲเนาะအနားမှာလူရှိပေမဲ့ဖော်မဖြစ်တော့ဘူးအဲ့တော့နောက်ဆုံးအချိန်မှာသတိပဋ္ဌာန်ဖော်နေပဲလက်တွဲပြီးတော့ဘဝတန်ရာခီးကိုတွားရမှာပါနော်ဟိုဘက်ဘွားကိုသွားရတယ်ဆိုပါတော့ဗောနော်ဒါပြောရပြောစင်ပြောရမယ်ဆိုရင်တေဂာနီးမှာဘသူ့ကိုဖော်လို့မလဲတေဂာနီးမပြောနဲ့နော်ဒီပုံပုံဟိုတလောကပြီးခဲ့တဲ့နှစ်လလောက်ကျော်လောက်ကတော်တော်ကိုအကြီးကျယ်ကိုနေမကောင်းဖြစ်လိုက်တာနော်တသက်လုံးအဲ့တလောက်ပြင်းပြင်းထန်ထန်နေမကောင်းဖြစ်တာဒီတစ်ခါပဲအရင်တုန်းကဖြစ်ဖို့ပြင်မဲ့ဘယ်လောက်မစိုးနော်ဘယ်လောက်ထိအောင်အာနေသွားလဲဆိုရင်မျက်စိဖွင့်လို့မရတော့ဘူးနော်စကားတခုပြောဖို့ကိုတော်တော်ကိုပြင်းပန်းတယ်ခန္ဓာကိုယ်မှာအသေးတွေကလည်းရောင်အစာရင်ရောင်ဘေးလုံးကလည်းရောင်အစုတ်ထက်မှလည်းပဲနည်းနည်းရောင်နေလို့ထင်တယ်နော်ကြက်နေတယ်အသက်ရှူရတာသိကြက်တယ်အကျိတ်တွေရောင်နေတာလည်းဘင်းကြီးကိုဖုထွက်နေတာနော်ခေါင်းအမတန်ကြိုက်တယ်နားကြိုက်တယ်ခေါင်းမူးတယ်ပြုတ်ချင်းအန်ချင်းနေတယ်လုံးဝမထနိုင်တော့ဘူးအဲ့ရမှာအိတ်နေရပြီနော်ပိန်သွားတယ်လည်းပဲအသားနဲ့အစီလုံးဝမရှိတော့ဘူးနော်ပျော့ချွဲ့ချွဲ့နဲ့အယိုးနဲ့အရည်လောက်ရှိတော့တာနော်ဗဇက်ထဲကိုရေကိုဇွန်းနဲ့ထည့်ပေးရတော့လားဂလူးကို့စ်အရည်ကိုဇွန်းနဲ့ထည့်ရတယ်ထပြီးတော့ထိုင်ပြီးတော့မတော့နိုင်ဘူးထလိုက်ရင်ထူပေးလို့ထရင်တော့မှထိုင်မိတာနဲ့တပြင်းနဲ့မောတာကိုမခံနိုင်ဘူး။နော်သွေးအားကအမတန်နေသွားတာဟီမိုဂလိုဘင်က 60% ကျော်ကျော်လောက်ပဲရှိတယ်။တခါလေးပြောခြင်းပဲမဲ့ဘာမှပြောလို့မရဘူး။နော်ဘယ်လောက်ထိအောင်တခါလေးပင်ပန်းလဲဆိုရင်ခိုးဘက်တပြည့်စောင်းကျင်တာပြောင်းကျင်တာတို့တော့မှပြောရမှာပင်ပန်းတယ်မပြောဖြစ်ဘူး။နော်အဲ့ဒီအချိန်မှာဘယ်သူ့အဖော်လုံးမလဲ။အနားမှာတော့ထိုင်နေတဲ့လူတွေတော့ရှိပါလေ။သူတို့အဖော်မဖြစ်ပါဘူး။နော်ပြုစုတော့ပြုစုပေးပေမဲ့ကိုယ်ခံစားနေရတာသူတို့တကယ်မသိနိုင်ဘူး။အဲ့ဒီခါမှာတရားကိုပဲတိတိကျကျထိထိမိမိဖြစ်အောင်ရှုမှတ်ရတာနော်ခန္ဓာကိုယ်နာနေတာကိုလည်းတစ်ခါလေးသိတယ်တစ်ခါလေးမခံနိုင်တော့ဘူးအမတန်နာတယ်အမတန်ကြိုက်တယ်နော်အဲ့ဒီခါမျိုးမှာအကြိယတရားမှမရှုမှတ်ရင်ဘယ်နဲ့နေမလဲနော်ဝေဒနာခံပြီးတော့အဲ့လိုမရတာလည်းရက်ပေါင်းများစွာနော်အမတန်လုံးလိဖြစ်မယ်နော်အမတန်စိတ်ဆင်းရဲမယ်ဒါပေမဲ့တရားနဲ့ရှုမှတ်ပြီးတော့နေတော့စိတ်မဆင်းရဲပါဘူး အဲ့ဒါကြောင့်လည်းပဲတရားကိုပို့ပြီးတော့နှစ်သက်တယ်နော်ကိုမပဲနာတော့လည်းပဲစိတ်မှမနာအောင်နေဆိုတာဒီလိုနေရမှာကိုပြောတာဆိုတာကိုကောင်းကောင်းနားလည်အဲ့တော့ကြိုးကြိုးတင်တင်အဲ့ဒီသတိပဋ္ဌာန်တရားကိုကိုယ့်ရဲ့ကိုနဲ့မကွာတွားလျာအမြဲတမ်းပါတဲ့မိတ်ဆွေကောင်းဖြစ်အောင်လက်ချင်းပြီးတော့ပြည့်စုံပြည့်ထောင်ထားပါအဓိကအထက်တက်ခါကပြောချင်တာဒါပဲနော်ဘယ်အတွက်ဘယ်ရွယ်ရောက်နေရောက်နေလုံးနေပါအခုကစလို့လည်းနောက်မကြသေးပါဘူးနော်လို့လို့ရသေးတယ်အဲ့တော့ဒီနေ့တော့အချိန်တလောက်ပဲရတယ်လို့ထင်တယ်နော်အဲ့တော့လူရင်းပြောကျင်တာကတော့ကိုယ့်ကိုယ်ကိုအဖို့ကောင်းဖြစ်အောင်လုပ်ပါနော်တတိပဋ္ဌာန်တရားကိုကိုယ်နဲ့မကွာအမြဲတမ်းပါတဲ့အဖို့ကောင်းဖြစ်အောင်လုပ်ပါတခြားအဖို့ကတော့အဖို့ကောင်းကအခါအားလျော်စွာရသင့်တဲ့အခါမှာတော့ရမယ်အဖို့ကောင်းမိတ်ဆွေကောင်းကိုလိုချင်ရင်ကိုယ်ကိုယ်တိုင်ကလည်းပဲအဖို့ကောင်းမိတ်ဆွေကောင်းပီတာအောင်နေလိုက်ပါနော်ဒါတော့လောက်ပါ